ဒီနေ့1369ခုနှစ်နတ်တော်လာဇန်14ရက်နေ့ရန်ကုန်တိုင်းမင်္ဂလာတောင်မြို့နယ်တမိုင်းဝင်ကြက်ကလော့စီတော်မြတ်ကြီးနေရှိကြက်ကလော့ပရိယတ်ဤသာသင်တတ်မုဂ္ဂဝိပဿနာဓမ္မရေးသာမာကျင်းပပြုလုပ်အပ်သောမုဂ္ဂဝိပဿနာ9ရက်တရားစခန်းပွဲမှာယနေ့ပိုင်းကျေးဇူးပြုနေကြဖြစ်တဲ့သစ္စာတရားအလုပ်ပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ယနေ့တရားစခန်းပွဲကြီးမှာတရားဝင်ရောက်အားထုတ်ကြတဲ့တန်ခါတော်များသီလရှင်များယောဂီတော်စင်ပုဂ္ဂိုလ်ပေါင်းတို့အားမပင်မပန်းချမ်းသာစွာဖြင့်တရားဓမ္မအားထုတ်နိုင်ကြပါစေခြင်းအကျိုးငှာအာယုသောအာဟာရမျက်စက်ကလူရန်ကြတဲ့အလူရှင်ပုဂ္ဂိုလ်များမှာထုံးသီရိမိသားစုဝါရလက်တို့ကနေပြီးတော့စက်ကလူရန်ကြတာဖြစ်ပါလေ။နေဇန်းနဲ့ညနေအေးစက်ကလူရန်ကြတဲ့လူရှင်ပုဂ္ဂိုလ်များမှာခိတ္တစင်ကာပူမှဓမ္မိမိဆွေနဲ့မောင်နှမများကစက်ကလူရန်ကြတာဖြစ်ပါလေ။ဒီတော့ယခုလိုဆက်ကလူတိုင်းကြတဲ့လူရှင်ပုဂ္ဂိုလ်များနဲ့တကဝအလုံးသောယောဂီအပေါင်းတော်ကောင်းတို့အားဘုန်းကြီးများကသစ္စာတရားလုံးပေးတရားများကျေးဇူးပြုပေးရမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိဘိမုန်စီတုံးကြောင့်တော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငခန္ဓာဆိုင်လို့သောတာပတိမညံသကရာဂမိမညံနာဂမိမညံရဟတာမညံများသိယတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငခန္ဓာဆိုင်လို့သောတာပတိမညံများရနိုင်ကြပါစေသကရာဂမိမညံများရနိုင်ကြပါစေနာဂမိမညံများရနိုင်ကြပါစေရဟတမဉ္ဇဉ်များရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများယထမသဘင်စီစဉ်ကိုစတင်မှဖြစ်ပါလေ။ဒီတော့အားလုံးသောယောဂီအပေါင်းတော်ကောင်းတို့ယခုလိုလာရောက်ပြီးတော့တရားစခန်းပွဲကြီးဝင်ပြီးကြိုးကြိုးစားစားနဲ့တရားဓမ္မတွေအကျင့်ကြံကြုတ်ကိုအားထုတ်နေကြတာဟာသာသနာပြုအလုပ်တွေပြုလုပ်နေကြတာပါ။ဘာအလုပ်တွေလဲ။သာသနာပြုအလုပ်တွေပြုလုပ်နေကြတဲ့ယောဂီပုဂ္ဂိုလ်များဖြစ်ကြပါတယ်နော်။ဟောဒီလိုဆိုတော့လောကမှာနာမည်မျိုးမျိုးခံပြီးတော့အဖွဲ့အစည်းမျိုးမျိုးကတို့သာသနာပြုအလုပ်တွေပြုလုပ်နေကြတယ်လို့ဒီလိုကြွေးကြော်နေကြတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိလား
။
အဲ့ဒီတော့ဘလုံးပုဂ္ဂိုလ်မျိုးတွေဟာသာသနာပြုပုဂ္ဂိုလ်မျိုးအစ်စ်ဖြစ်တယ်ဆိုတာကိုဘုန်းကြီးတို့ပြိဿယနေ့ညနားလည်အောင်ဘုန်းကြီးတို့ရှင်းပြပေးမယ်။အဲ့ဒီလိုမရှင်းပြခင်မှာဘုန်းကြီးတို့ပြောချင်တာကတော့ဘုန်းကြီးတို့ပြိဿတွေဟာယခုလိုတရားဝင်ရအထောက်ကြတဲ့ယောဂီတော်စင်ပုဂ္ဂိုလ်တွေဟာသာသနာပြုပုဂ္ဂိုလ်တွေပါပဲဆိုတာပရမအဆုံးပြောချင်ပါတယ်နော်။ဘာပုဂ္ဂိုလ်တွေလဲအဲ့ဒီတော့သာသနာဆိုတာကဘယ်နှမျိုးရှိတယ်လဲဆိုရင်၃မျိုးရှိတယ်လို့မှတ်လိုက်ပါသာသနာဘယ်နှမျိုးလဲဘာသာသနာတွေလဲမိတော့နံပါတ်၁ကပရိယတ္တိသာသနာနံပါတ်၁ကဘာလဲနံပါတ်၂ကပฏิပတ္တိသာသနာနံပါတ်၃ကပฏิဝေဒသာသနာအားလုံးပေါင်းလိုက်တော့သာသနာဘယ်နှပါလဲပရိယတ္တိသာသနာရဲ့ပฏิပတ္တိသာသနာရဲ့ပฏิဝေဒသာသနာရဲ့သာသနာ၃ရက်ရှိပါတယ်။အရိသာသနာတော်၃ရက်ရဲ့အကျဉ်းချုပ်အဓိပ္ပာယ်လေးပြောလိုက်ရမယ်ဆိုရင်ပရိယတ္တိသာသနာဆိုတာသင်ကြားတဲ့သာသနာ။ဘာသာသနာလဲ။သင်ကြားတဲ့သာသနာသည်ပရိယတ္တိသာသနာ။ပฏิပတ္တိသာသနာဆိုတာကကျင့်ကြံတဲ့သာသနာ။ကျင့်ကြံတဲ့သာသနာသည်ဘာသာသနာပါလေ။ပฏิပတ္တိသာသနာ။ပရိဝေဒသာသနာဆိုတာဆိုင်ရောက်တဲ့သာသနာဘာသာသနာတယ်လဲအမှန်ကတော့ပရိဝေဒဆိုတဲ့စကားသည်ထိုးထွင်းသိတယ်ဆိုတဲ့အဓိပ္ပာယ်ရောက်ပါတယ်ဘာအဓိပ္ပာယ်ရောက်တော့ ထိုးထွင်းပြီးတော့သိတယ်ဆိုတဲ့အဓိပ္ပာယ်ရတယ်။အဲဒီတော့ထိုးထွင်းပြီးတော့သိတယ်ဆိုရင်လည်းပဲအဲဒီထိုးထွင်းပြီးတော့သိတဲ့ပုဂ္ဂိုလ်များသည်တခြားဆိုင်မှလာနိဗ္ဗာန်ဆိုင်နိဗ္ဗာန်ကိုဆိုင်နိဗ္ဗာန်ကိုဆိုင်ရောက်ရ။ဒါကြောင့်မလို့ဆိုင်ရောက်တဲ့သာသနာလို့ဒီလိုပြောလိုက်တာပေါ့နော်။ကာမီအလုံးပေါင်းလိုက်တော့သာသနာဘယ်နှပါလဲ။မဟုတ်ဆရာတော်ဘုရားကြီးကခွန်ကြီးတို့ပရိသသမုပ္ပါဒ်တရားတော်သင်ယူမှုနဲ့ပတ်သက်ပြီးတော့လင်္ကာကလေးသိကောင်းထားတယ်။မူလနေပြသစ္စာနဲ့ကို၄ခုအလွန်အင်္ဂါ၁၂ပါးတရားကိုများနဲ့သုံးပါးအစ၂ရမူလဝသုံးဝါနဲ့ကာလ၃ပြားချင်း၂၈တွေကိုအလွယ်ကျက်မှတ်သိစေအပ်သည်တန်ត្រာမှတ်လို့ကြောင်းဒီဒီလင်္ကာကလေးမှာနော်ပရိသသမုပ္ပါဒ်တရားတော်ကိုတဲ့အမျိုးမျိုးသောနိလန်လေးတွေနဲ့သင်ကြမယ်ဆိုလို့ရှိရင်အလွယ်ကျက်မှတ်ဆိုတာကပရိယတ်တိသာသနာဘာသာသနာလဲသိစေအပ်သည်ဆိုတော့သိအောင်လုပ်ရမှာသိအောင်လုပ်တာကပฏิပတ်တိသာသနာတန်ត្រာမလွတ်ကြောင်းဒီတန်ត្រာမလွတ်တယ်ဆိုတာကဘာလဲပฏิဝေဒသာသနာဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကပရိသသမုပ္ပါဒ်တရားတော်ကိုသင်ကြားတဲ့နေရာမှာပရိယတ်တိသာသနာတော်နဲ့ပရိယတ်တိသာသနာအလုတ်တစ်မျိုးတည်းနဲ့လမ်းဆုံးနေမှာဆိုလို့ပฏิပတ်တိသာသနာလည်းဖြစ်အောင်ပฏิဝေဒသာသနာလည်းဖြစ်အောင်လင်္ကာကလေးမှာထည့်သွင်းပြီးတော့ဒီကောင်ပေးထားတယ်လို့ဒီလိုမှတ်လိုက်ပါနော်ဒီတော့နံပါတ်၁ကပရိယတ်တိသာသနာအဲ့ဒီပရိယတ်တိသာသနာဆိုတာဘာလို့တားလဲပြီးတော့သင်ကြားတာဘာလို့တားလဲအဲ့ဒီတော့သင်ကြားတာဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားသခင်ကတော်မြတ်ကြီးပွင့်တော်မူလာတဲ့အခါမှာလေးသိင်ချင်းတဲ့ကဘာတသိင်းပါရမီတော်ကြီးကြင့်ကြံကြုပ်ကိုအားထုတ်ပြီးတော့ဘုရားအဖြစ်တော်ရောက်လာတဲ့အခါမှာလေးသိင်ချင်းတဲ့ကဘာတသိင်းကြင့်ကြံကြုပ်ကိုအားထုတ်လာခဲ့တဲ့ပါရမီတော်တွေရဲ့စွမ်းရည်တတ္တိကြောင့်သစ္စာ၄ပါးကိုမသိရဘူးလားသိရလားဆရာမကိုသိယံပူညာဖြင့်အလိုလိုကိုတော်တိုင်းထိုးထွင်းပြီးတော့သိတော်မူတဲ့မြတ်စွာဘုရားဟုတ်တယ်မဟုတ်လားတစ်ပါးအကူညီလိုတာလားသူ့အလိုလိုသိတာလားသူ့အလိုလိုသိတာဘာဖြစ်လို့သူ့အလိုလိုသိတယ်လဲပါရမီတော်ဒီရဲ့အရှင်ဟုံကြောင့်ဘာဖြစ်လို့ပါလိမ့်အဲဒီလိုပါရမီတော်ဒီရဲ့အရှင်ဟုံကြောင့်သူ့အလိုလိုသိတယ်သိပြီးတဲ့အခါကျတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကတတဝအပေါင်းတွေကိုဟောဒီသစ္စာ၄ပါးတရားတွေမဟောခဲ့ဘူးလားဟောခဲ့လားသစ္စာ၄ပါးတရားတွေဟောခဲ့တယ်အဲဒီလိုသစ္စာ၄ပါးတရားတွေဟောခဲ့တဲ့အခါကျတော့55ဝါကာလပလုံးမနာမနိနော်အပင်မခံပြီးတော့တခါတည်းရန်ကြတော့လည်းပဲသံဃာတော်ရှိမဲ့ဒီနဲ့အတူတူကြွားပြီးတော့ဟောတခါတည်းရန်ကြတော့လည်းပဲတပါးတည်းကြွားပြီးတော့ဟောအဲဒီလိုဟောခဲ့တဲ့တရားတွေဟာအများကြီးပဲ45နှစ်တောင်နော်ဟောခဲ့တာပဲအဲ့ဒီဟောခဲ့တဲ့တရားတွေကိုတဲ့မြတ်စွာဘုရားပရိနိဗ္ဗာန်စံတော်မူသွားတဲ့အခါကျတော့အရှင်မဂတ္တဗမထေရမြတ်ကြီးအမှုပြည့်တဲ့သံဃာတော်ရှင်မြတ်တွေကအဲ့ဒီဘုရားရှင်ဟောထားခဲ့တဲ့သာသနာတော်ဆိုတဲ့အဆုံးအမဩဝါဒတွေကိုတရားတော်တွေကိုစုစုစည်းစည်းနဲ့သံဃာယနာမတင်မူလားတင်ထားလားသူတို့စည်းစည်းနဲ့တန်ခါရဏတင်ထားတယ်။မြတ်စွာဘုရားဟောခဲ့တာကဘယ်နှစ်တုံး?45နှစ်။အဲ့ဒီ45နှစ်ဟောထားခဲ့တဲ့တရားတွေ။အဲ့ဒီဟောထားခဲ့တဲ့တရားတွေကိုတန်ခါတော်ရှင်မြတ်ဒီကနေပထမတုံးကနားနဲ့မှတ်ထားတယ်။နားနဲ့မှတ်ထားခြင်းသည်လည်းပဲတခြားလားပရိယတ်ဓိသာသနာလား။ဘုန်းကြီးတို့ပရိသတ်မှတ်ထားနော်။နားနဲ့မှတ်တာဒီဘာသာသနာပါလေပရိယတ်တိသာသနာအဲ့ဒီလိုနားနဲ့မှတ်ထားပြီးတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံသွားတဲ့အခါမှာအရှင်မဂတ္တမမထေရမြတ်ကြီးကသံဃာတော်ရှင်မြတ်တွေကိုဩဝါဒပေးတယ်သုပ္ပတ္တယဟန်ကြီးကိုအကြောင်းပြုပြီးတော့တို့မြတ်စွာဘုရားပရိနိဗ္ဗာန်ဆံတာရက်ပိုင်းပဲရှိသေးတယ်သာသနာတော်ရဲ့ဗျာစုရံညောင်းနေပေါ်နေပြီဒီတော့အဲ့ဒီသာသနာတော်ရဲ့ရံစုရံညောင်းနေကာကွယ်ဖို့ရံအတွက်အာရမဝါဒမထုံကားမီအဝိနည်းယဝါဒမထုံကားမီ ဘုရားရှင်ကရမကြီးဟောခဲ့တဲ့တရားတွေကိုစွစွစည်းစည်းနဲ့သံဃာယနာတင်ထားမှတော်မယ်လို့ဩဝါဒမပေးဘူးလားပေးခဲ့သံဃာယနာဆိုတာကစုပေါင်းရွတ်ဆိုတာကိုသံဃာယနာလို့ခေါ်တယ်နော်သံဃာယနာဆိုတာဘာလို့တာလဲအဲ့ဒီတော့စွစွစည်းစည်းမမတ်သားသားဖြစ်အောင်စုပေါင်းပြီးတော့ရွတ်ဆိုထားကြမယ်အဲ့ဒီလိုအမိတ်ရှိလိုက်ပါလေအဲ့ဒီလိုမရှိလာတဲ့အခါမှာတန်ခါတော်ရှင်မတ်တွေကလည်းသဘောတူတယ်သဘောတူတဲ့အခါကျတော့ထေကြီးဝါကြီးယဟန္တာရှင်မြတ်ကြီးများဘွယ်ရုကုံတို့ရတဲ့ယဟန္တာမထေရမြတ်ကြီးများအပားရေ900ရွေးလိုက်ပါတယ်အဲ့ဒီလိုပားရေ900ရွေးပြီးတဲ့အခါကျတော့ဘုန်းကြီးတို့ရာဇဂျုံမြို့ဝေဘာရတောင်ထိပ်တတပန္နိဆိုတဲ့စည်ရင်ပေါက်တဲ့လိုင်းကိုမှတန်ခါတော်900မြတ်စွာဘုရားဟောထားခဲ့တဲ့တရားတော်တွေကိုသံဃာယနာဘွဲ့ဆင်နွှဲကျင်းပပါတယ်။အဲဒီတော့သံဃာယနာဘွဲ့ဆင်နွှဲကျင်းပတယ်ဆိုတာဘာလို့တာတော့ခုနပြောခဲ့တယ်။သုပောင်းပြီးတော့ရွတ်ဆိုထားကြတာ။သုပောင်းပြီးတော့ရွတ်ဆိုထားကြခြင်းအပြင်ဘာတွေပဲရှိသလဲမေးတော့သူလည်းရွတ်ထားပြီငါလည်းရွတ်ထားပြီသူလည်းပဲသိသွားပြီငါလည်းပဲသိသွားပြီအကုန်လုံးသိသွားပြီဟောဒီတရားတွေမပြောက်တော့ဘူးဒီလိုမလားသူလည်းသိသွားပြီငါတယောက်တည်းသိတာမဟုတ်ဘူးသူလည်းသိသွားပြီတပါးတည်းသိတာလားအပန်း900လုံးသိသွားတာလားအပန်း900လုံးသိသွားတာအဲဒီလိုအပန်း900လုံးသိသွားအောင်တဲ့ပထမသိတဲ့ပုဂ္ဂိုလ်ကနေပြီးတော့စတင်ပြီးရုပ်ပေးရတာပေါ့နော်အဲဒီတော့ပထမဆုံးပဲပုဂ္ဂိုလ်ကနေစတင်ပြီးတော့ရုပ်ပေးရတယ်လဲလို့မေးတော့ဘုန်းကြီးတို့မြတ်စွာဘုရားရဲ့ဥပဋ္ဌာကအလုံကျွေးအဖြစ်နဲ့နှစ်ပေါင်းများစွာတောင်ယူတော်မူလာခဲ့တဲ့အရှင်အနန္တာဟုတ်တယ်မလားအဲဒီတော့ရှင်အနန္တာကသုတ်တံဗိရကနဲ့အပိဓမ္မဗိရကကိုတောင်ယူပြီးတော့သူကိုယ်တိုင်တန်ဃာတော်ရှင်မြတ်ကြီးကိုကြီးညာပေးခဲ့တယ်အရှင်ဘုရားတို့မြတ်စွာဘုရားဘယ်နေရာဘယ်ဒေသမှာဘယ်တရားကိုဘယ်လိုဟောခဲ့ပါလဲစသည်ဖြင့်ပေါ့နော်အဲဒီလိုမကြီးညာဘူးလားကြီးညာပေးလားအဲဒီလိုကြီးညာပေးလိုက်တဲ့အခါကျတော့တန်ဃာတော်ရှင်မြတ်ကြီးကအေးဟုတ်ပြီအဲဒီလိုဆိုရင်ဟောဒီတရားကိုတို့မှတ်တမ်းတင်ထားကြမယ်နှုတ်နဲ့ရွတ်ဆိုထားကြမယ်အားလုံးဝိုင်းပြီးတော့နှုတ်နဲ့ရွတ်ဆိုထားလိုက်တော့ဟောဒီမှတ်တမ်းတွေတန်ခါတော်ရှင်မြတ်တွေအသီးသီးရဲ့ယင်တဲ့မကိမ့်မလားကိမ့်တော့အဲ့ဒါဒီလည်းပဲတခြားလားပရိယတ္တိသာသနာလားပရမမြတ်စွာဘုရားဟောတယ်နားနဲ့မှတ်တယ်ဒါလည်းပါတယ်တော့အခုတန်ခါတော်ရှင်မြတ်တွေစုပေါင်းပြီးတော့ရွတ်ဆိုထားတဲ့မမေ့မပြတ်အောင်ထိမ့်သိမ်းစောင့်ရှောက်ထားတယ်ဒါလည်းပါပါလေဝိနည်းတေသနာတော်နဲ့ပတ်သက်လို့ကြတော့တဲ့နော်အရှင်ဥပါလိမထေရကြီးကဖျားလက်ထက်ကလေးကဝိနည်းအရာမှာအေတတဲ့ရတဲ့ပုဂ္ဂိုလ်ဝိနည်းအရာမှာအင်မတန်ကျွမ်းကျင်ဝိနည်းဆုံးဖြတ်အင်မတန်လိမ္မာတော်မူတဲ့မြတ်စွာဘုရားဟောထားခဲ့တဲ့ဝိနည်းသိက္ခာပုဒ်ဒီနဲ့ပတ်သက်ပြီးတော့အားလုံးမှတ်မှတ်သားသားရှိတယ်ဒါကြောင့်မို့လို့ဝိနည်းတေသနာတော်ကိုသံဃာယနာတင်ဖို့ရန်အတွက်ဘယ်လိုကနေတောင်းယူပေးရတော့လို့မေးရင်အရှင်ဥပါလိကတောင်းယူပေးရတယ်ဘုလူကတောင်းယူပေးရလဲအဲဒီလိုအရှင်ဥပါလိကတောင်းယူပေးတော့သူကနေပြီးတော့အရှင်ဘုရားတို့မြတ်စွာဘုရားဘယ်မျိုးဘယ်ရောဘယ်ဒေသမှာဘယ်သူကိုအကြောင်းပြုပြီးတော့ဘယ်သိခါဘုကိုပညာတော်မူခဲ့ပါတယ်စသည်ဖြင့်တဘောပြီးတဘောတခုပြီးတခုအဲဒီလိုရွတ်ဆိုပြလိုက်တော့တန်ခါတော်ရှင်မြတ်ကြီးကလည်းပဲစွစွစီစီနှုတ်ထဲမှာမမိမပြတ်အောင်မယုတ်ဖွလာယူထားကြအဲ့ဒီလိုယူထားတာကိုတခြားလို့ခေါ်ရလားသံဃာယနာတင်တာလို့ခေါ်တာဒါလည်းဘာသာသနာပါလေဒီတော့သံဃာယနာတင်တာပရိယတ္တိသာသနာပေါ့နော်ပရိယတ္တိသာသနာအဲ့ဒီလိုသံဃာယနာတင်ပြီးတဲ့အခါကျတော့ကဲသံဃာယနာပွဲကြီးပြီးသွားပါပြီအဲ့ဒီလိုပြီးသွားတဲ့အခါမှာသံဃာယနာပွဲကြီးကိုပူဇော်ပြီးတော့ကျင်းပပေးတဲ့တန်ခါတော်ရှင်မြတ်ကြီးတွေကိုကြည်လိုက်တဲ့အခါကျတော့တတ်တော်အပြင်80ကျော်90ကျော်100ကျော်ဟုတ်တယ်မလားအင်မတန်တက်ကြီးရွယ်ရင့်နေတဲ့ပုံကိုယ်တွေဖြစ်နေတာအဲဒီလိုဖြစ်နေတဲ့အခါကျဒုက္ခတော်မကြခင်ပြိဋိဘံဆံရတော့မှအဲဒီတော့ဒုံမရှိတဲ့အခါမှာဟောဒီတရားတော်တွေကိုမပြောက်မပြောက်ထိမ့်သိမ့်စောင့်ရှောက်ဖို့ရန်အတွက်တို့ခွဲဝေပြီးတော့တောင်းယူကြမယ်ဆိုပြီးတော့အရှင်မဂ္ဂတမမထေရကြီးကလည်းသူရဲ့တပည့်တွေခွဲဝေပြီးအရှင်နုရတာမထေရကြီးကလည်းသူရဲ့တပည့်တွေကိုခေါ်ဝေပေးအရှင်အနန္ဒမထေရကြီးကလည်းပဲသူရဲ့တပည့်တွေကိုခေါ်ဝေပေး အရှင်သာရိပုတ္တမရိမြတ်ကြီးကတော့မရှိဘူးဒါပေမဲ့သူရဲ့တပည့်တွေပါသေးတယ်စသည်ဖြင့်ပေါ့နော်အဲဒီလိုပြိတ္တကအားဖြင့်သုံးသွဲနေကအားဖြင့်၅ရဓမ္မခန္ဓာအားဖြင့်ဘလောက်ပါလိ7,400အဲဒီလိုမြတ်စွာဘုရားဟောထားခဲ့တဲ့တရားတော်တွေကိုမပြောင်းမပြည့်အောင်မထင်ကြီးများရဲ့တပည့်များကနေခွဲဝေပြီးတော့နှုတ်နဲ့နော်တဲဆောင်ကြမယ်လို့ဂရိတွေမပေးဘူးလားပေးကြအဲ့ဒီလိုပြေးလိုက်ကြပါလေ။အဲ့ဒီလိုပြေးလိုက်တဲ့အခါကျတော့အဲ့ဒီအချိန်မှာပြဿနာကလေးတွေကဘာပေါ်လာသလဲလို့မေးတော့ရသဗျာသခင်ကတော်မြတ်ကြီးကပြိဋိဘံမဆန်ခင်ပြောခဲ့ပူတယ်။ငါပြိဋိဘံဆန်ရင်ကွာတဲ့ငါပညာခဲ့တဲ့ဝိနည်းသိက္ခာပုဒ်တွေနဲ့ပတ်သက်ပြီးတော့ပင်မတသိငယ်တဲ့မပြောပါလောက်တဲ့ရေးမကြည့်တဲ့သိက္ခာပုဒ်တွေမင်းတို့ဖြတ်ချင်ရင်ဖြတ်ပြစ်နိုင်တယ်။မပြောဘူးလားပြောခဲ့လား။ခေါ်တာလို့ခေါ်တကားလို့ခေါ်တဲ့အမတန်သိငယ်တဲ့အရေးမကြီးတဲ့သိက္ခာပုဒ်ကလေးတွေမင်းတို့ပယ်ဖြတ်ခြင်းပယ်ဖြတ်နိုင်တယ်နော်ပယ်ဖြတ်နိုင်တယ်ဆိုတဲ့အခါတော့ဒီချုပ်လည်းပဲဘယ်သိက္ခာပုဒ်တွေဖြတ်ရပါလိမ့်မလဲလို့အဲဝိုင်းပြီးတော့ဆွေးနွေးတဲ့အခါတော့အဖြေကရှာလို့မရအဲဒီလိုရှာလို့မရတဲ့အခါကျတော့မထေရကြီးများကပြောတယ်အေးမြတ်စွာဘုရားဟောထားခဲ့တဲ့ဟောဒီသိက္ခာပုဒ်တွေကိုသေးပင်သေးညာတော့လည်းပဲသေးသည်ဖြစ်စေကြီးသည်ဖြစ်စေအရေးပါသည်ဖြစ်စေမပါသည်ဖြစ်စေပါတခုကောမှအသည့်လည်းမဖြစ်ဆွဲကြနဲ့ရှိပိသားကိုလည်းဖြောက်မပြကြနဲ့ဟုတ်တယ်မလားအသည့်လည်းမဖြစ်ဆွဲကြနဲ့ရှိပိသားကိုလည်းပဲဖြောက်မပြကြနဲ့ဖျားဟောတဲ့အတိုင်းအခုတော့ဟောဒီနေရာမှာသံဃာယနာတင်ထားတဲ့စုပေါင်းပြီးတော့ရွတ်စုံထားတဲ့အတိုင်းမပြောင်းမပြောင်းထိမ့်သိမ့်ဆောက်ရှောက်ကြအမိတ်မရှိဘူးလားရှိဘလူတွေကမရှိတော့မထေကြီးများကအမိတ်ရှိတာဘလူတွေကမရှိအဲ့လိုမထေကြီးများကမရှိလိုက်တဲ့စကားတော်အတိုင်းပဲကျန်တဲ့တန်ခါတွေကလည်းပဲအဲ့ဒီမြတ်စွာဘုရားဟောထားခဲ့တဲ့တရားတော်တွေကိုမပြောင်းမပြောင်းအသိလည်းမထေဘူးအဟောင်းလည်းမပယ်ဘူးနော်အဲ့လိုမပြောင်းမပြောင်းသူ့အတိုင်းပဲမထေကြီးများပြောထားသည့်အတိုင်းပဲမထေကြီးများတန်ခါယနာဘွဲမှရွတ်ဆိုထားသည့်အတိုင်းပဲမပြောင်းမပြောင်းထိမ့်သိမ့်ဆောက်ရှောက်လာခဲ့သည့်အတွက်အဲ့ဒီသာသနာကိုတဲ့ထေရဝါဒသာသနာလို့ဒီလိုခေါ်ပါတယ်ဘာသာသနာလို့ခေါ်လဲမထေကြီးများပြောထားသည့်အတိုင်းလိုက်နာကျင့်သုံးတဲ့ဝါဒဟုတ်တယ်မလားဘာလဲမထေကြီးများပြောထားသည့်အတိုင်းလိုက်နာကျင့်သုံးတဲ့ဝါဒအဲဒါကြောင့်မလို့တခြားလားထေရဝါဒလားအဲဒီဝါဒအတိုင်းဆောင်းလျှောက်ထိမ့်သိမ့်ထားခံထားရတဲ့သာသနာသည်ထေရဝါဒသာသနာလို့ဒီလိုမှတ်လိုက်ပေါ့နော်အဲမဟာယာနသာသနာဆိုတာလည်းရှိပါသေးတယ်မဟာယာနသာသနာကြတာအဲ့ဒီတည်းမဟုတ်တော့ဘူးမိမိတို့ကြိုက်တယ်လို့ပြုပြင်ပြီးတော့နော်အသိတိုးတာတွေလည်းရှိတယ်အဟောင်းတွေဖြစ်ဖြစ်တာတွေလည်းရှိတယ်ပြုပြင်တာတွေလည်းရှိတယ်အမျိုးမျိုးပြုတ်ပြင်ပြောင်းလဲပြီးတော့မှတို့ကယူဆတာဖြစ်လို့အဲ့ဒီပုဂ္ဂိုလ်ကြီးရဲ့ဝါဒကိုတော့မဟာယာနလို့ခေါ်တဲ့ထေရဝါဒတော့မခေါ်တော့ဘူးနော်အဲ့ဒီတော့မဟာယာနဆိုတဲ့ဝါဒကတော့တိကျနာမည်တစ်မျိုးအနေနဲ့အဓိပ္ပာယ်တစ်မျိုးပါပဲဒါကတော့ခွန်ကြီးတို့ဒီနေရာမှာမပြောတော့ပါဘူးကောင်းပြီဒါဖြစ်လို့ရှိရင်အဲ့ဒီထေရဝါဒသာသနာတော်အတိုင်းထေရဝါဒမထေကြီးများရဲ့ဝါဒအတိုင်းပြောထားခဲ့တဲ့မှတ်ထားခဲ့တဲ့ရွတ်ဆိုထားခဲ့တဲ့ပိရိကတော်တွေကိုမပြောင်းမပြောင်းထိမ့်သိမ့်ဆောက်ရှောက်တာဘယ်လိုတွေပါလဲတန်ဃာတော်ရှင်မြတ်ဒီဘယ်လိုတွေဆောက်ရှောက်တာလဲတန်ဃာတော်ရှင်မြတ်ဒီဆောက်ရှောက်လာခဲ့တာဟုတ်တယ်မို့လားအရှင်မဂ္ဂသမဗုဒ္ဓမြတ်ကြီးရဲ့တပည့်တန်ဃာများအရှင်သာရိပုတ္တရာဗုဒ္ဓမြတ်ကြီးရဲ့တပည့်တန်ဃာများအရှင်နိရဒာဗုဒ္ဓမြတ်ကြီးရဲ့တပည့်တန်ဃာများစသဖြင့်ပေါ့နော်တန်ဃာတော်ရှင်မြတ်ဒီမပြောင်းမပြောင်းမထိမ့်သိမ့်ဘူးလားထိမ့်သိမ့်ဒီတော့ဟောဒီပရိယတ်ဒီသာသနာတော်အနေနဲ့ရသဗျာရဲ့သာသနာတော်ကြီးမပြောင်းမပြောင်းထိမ့်သိမ့်ဆောက်ရှောက်တာသည်တခြားလားသံဃာတော်ရှင်မြတ်တွေလားအဲဒီလိုထိမ့်သိမ့်ဆောက်ရှောက်လာခဲ့တဲ့အခါကျတော့နှစ်ပေါင်းတရားလောက်ကြာတဲ့အခါမှာဘုန်းကြီးတို့ရသဗျာဟောထားခဲ့တဲ့အတိုင်းမကျင့်သုံးဘဲနဲ့ပြောင်းလဲဖောက်ပြန်ပြီးတော့အမျိုးမျိုးပြောင်းလဲပြီးတော့ကျင့်သုံးတဲ့ပုံကုံမျိုးတွေပေါ်လာပါတယ်တဲ့နော်အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေပေါ်လာတဲ့အခါကျတော့ဟာဒီပုဂ္ဂိုလ်မျိုးဒီရဲ့ဒီအယူဝါဒဒီအကျင့်တွေဒီလောက်ပေါ်လုံနည်းတွေဟာဘုရားဟောထားခဲ့တဲ့တရားတော်အတိုင်းမကြဘူးပရမသံဃာယနာတော်ကမထေရကြီးများရွတ်ဆိုထားခဲ့တဲ့အတိုင်းမကြဘူးဒ ဒါကြောင့်မလို့တို့ပေမဖြစ်မယ်အဲ့ဒီလိုပေဖို့ရန်အတွက်ပရမသံဃာဒါတော်ကယုဆိုထားခဲ့တဲ့ပြိကတော်တွေကိုထပ်မှန်ပြီးတော့အများကြီးအောင်ယုဆိုပြီးကြီးညာအောင်ကြီးညာကြအောင်ဆိုပြီးတော့ဒုတိယအကျင့်ထပ်မှန်ပြီးတော့ယုဆိုပြီးတော့မပြဘူးလားပြအဲ့ဒီလိုယုဆိုပြတဲ့အခါကျတော့ဒါကိုလေတခြားခေါ်မှလားသံဃာနာလို့ခေါ်မှာဒုတိယအကျင့်ဖြစ်တဲ့အတွက်ဒုတိယ တန်ငါရနာဒီလိုမဟုတ်လားနှစ်ပေါင်း135ဒုတိယတန်ငါရနာတင်းတယ်အဲ့ဒီလိုနဲ့ဘုန်းကြီးတို့နှစ်ပေါင်း100မှာဒုတိယတန်ငါရနာတင်းတဲ့ကတော့ဝေသာလီမြို့မှာပေါ့နော်ဝေသာလီပြည်မှာကာလာတော့ကမင်းဝေသာလီပြည်မှာဘုန်းကြီးတို့ကာလာတော့ကမင်းလက်ထက်မှာဒုတိယတန်ငါရနာတင်ကြအဲ့ဒီလိုနဲ့တော့မြတ်စွာဘုရားပရိနိဗ္ဗာန်စံပြီးတဲ့နောက်နှစ်ပေါင်း130နဲ့9နှစ်မြောက်မှာ ဟောပါတလိမုတ်မြို့မှာပါတလိပုတ်စရာကဝေသာလီနဲ့ဘုန်းကြီးတို့ဟိုဘက်ဒီဘက်နေဆက်ပေါ့နော်ဈာမကင်္ဃာမြစ်ချားတယ်ဒီဘက်နယ်ကပါတလိပုတ်မကရတိုင်းဟိုဘက်နယ်ကဝေသာလီတိုင်းအဲ့ဒီတော့မကရတိုင်းပါတလိပုတ်မြို့မှာအာတော့ကမင်းကြီးဆိုတာပေါ်လာပါတယ်အဲ့ဒီအာတော့ကမင်းကြီးလက်ထက်မှာခုနပြောခဲ့သလိုပဲ မြတ်စွာဘုရားဟောတာကတဲ့တရားတော်တွေတည်းမကျင့်သုံးကြပါနဲ့မြုံမြတ်သောဝါဒတွေအယူဝါဒတွေကအများကြီးဝင်ပြီးတော့နှောက်ယှက်လာတဲ့အခါကျတော့မြတ်စွာဘုရားဟောတာကတဲ့တရားတော်တွေတည်းမှာပရမတုံးကသံဃာနာတင်ထားတဲ့တမောဖဲနဲ့အမျိုးမျိုးသောဝါဒတွေမရောဘူးလားရောတယ်အဲ့ဒီလိုရောလာတဲ့အခါကျတော့ဟာမဖြစ်ချေဘူးဒီတိုင်းနေလို့ရှိရင်ဖျားရဲ့ဆုံးမသာသနာဖျားရဲ့ဩဝါဒဖျားရဲ့တရားတော်တွေရောထွေးပြီးတော့အမ မှန်ပြီးတော့ရွတ်ဆိုကြည့်ကြအောင်ဆိုဟုတ်ရဲ့လားအဲ့ဒီလိုရွတ်ဆိုပြီးတော့အာလုံတန်ဃာတွေအာလုံတန်ဃာပရိသတ်တွေသိအောင်တို့ကြီးညာကြဆိုအဲ့ဒီလိုရွတ်ဆိုပြီးတော့ကြီးညာလိုက်တဲ့အခါကျတော့အာလုံသိမသွားဘူးလားအဲ့ဒီလိုသိသွားလိုက်တဲ့အခါကျတော့ဟောဒီတရားကဖျားဟောခဲ့တဲ့တရားဟောဒီတရားကဖျားဟောခဲ့တဲ့တရားမဟုတ်ဘူး꿰သွားတာပေါ့နော်အဲ့ဒီလို꿰သွားအောင်ဒီခါလေးပြုတ်ပြီးတော့ဖျားဟောခဲ့တဲ့တရားမဟုတ်တာတွေကိုပဲဖျားဟောခဲ့တဲ့တရားတွေကိုပဲသီးသက်ချာနာပြီးတော့တခါတည်းတန့်တန့်လေးဖြစ်အောင်ရွတ်ဆိုပေးလိုက်ကြတယ်။အဲဒီလိုတတိယအကျင့်မြောက်ထမ်းမှန်ပြီးတော့ရွတ်ဆိုတာကိုလည်းပဲတခြားလို့ခေါ်တာလားတန်ခါနာလို့ခေါ်တာလား။ဘယ်နှစ်ကျင့်မြောက်ရှိသွား။ဒါမြတ်စွာဘုရားပြိဋိဘံဆံပြီးတော့နှစ်ပေါင်းအားဖြင့်ပြောမယ်ဆိုရင်450နော်နှစ်ပေါင်း450အဲ့ဒီအချိန်ကျတော့မြတ်စွာဘုရားသာသနာကဘုန်းကြီးတို့ဘယ်လိုအခြေအနေမျိုးဖြစ်လာသလဲလို့ပြီးတော့ဂိုင်းွက်တွေအများကြီးဖြစ်သွားပြီဂိုင်းွက်တွေအများကြီးဖြစ်သွားတယ်လို့တဲ့ထေရဝါဒသာသနာအနေနဲ့လည်းပဲအိန္ဒိယနိုင်ငံမှာအတော်ကိုအားနေသွားပြီညှို့မိန်သွားပြီဘယ်သာသနာတွေကထုံကလာသလဲဆိုတော့အခုနောက်တုန်းကသံဃာတော်ရှင်မြတ်တွေကနေပြီးတော့မာယွန်းပါတယ်ဆိုတဲ့ပယ်ထားလိုက်ရတဲ့အယူဝါဒတွေမရှိဘူးလားရှိအရိယဝါဒတွေကိုလက်ခံကျင့်သုံးနေတဲ့ပုံကိုယ်တွေလည်းမရှိဘူးလားရှိအရိပုံကိုယ်တွေကနေပြီးတော့သူတို့လက်ခံကျင့်သုံးနေတဲ့ယူဝါဒတွေအတိုင်းပဲတခါတည်းတစ်စင်းထောင်းတစ်ခိုင်းထောင်းပြီးတော့သူတို့ကလက်ခံကျင့်သုံးကြတာပေါ့နော်အဲ့ဒီလိုလက်ခံကျင့်သုံးတဲ့အခါတော့ဂိုင်းတွေကများလာတယ်အဲ့ဒီလိုဂိုင်းတွေကများလာတဲ့အခါမှာအခုနပြောခဲ့တဲ့ထေရဝါဒစစ်စစ်ဖြစ်တဲ့ဂိုင်းဟာအိန္ဒိယနိုင်ငံမြစ်စိမဒေသမှာအတော့ကိုညှို့မိန်သွားပါတယ်အဲ့ဒီလိုညှို့မိသွားတဲ့အချိန်မှာအာသောကမင်းကြီးလက်ထက်ကိုယ်တိုင်ကိုယ်ဌာနသာသနာပြုခဲ့တဲ့ယေရှုကြောင့်ဟောသရေလင်္ကာလို့ခေါ်တဲ့တိဟိုကျုံးမှာထေရဝါဒသာသနာနေလိုလားလို့မထုံကားဘူးလားထုံကားသွားလားအဲ့ဒီလိုထုံကားသွားတယ်အဲ့ဒီတော့ဒီအချိန်မှာကြည့်မယ်ဆိုလို့ရှိရင်မြစ်စိမဒေသလို့ခေါ်တဲ့အိန္ဒိယတိုင်းမှာထုံကားနေတာကဂိုင်းပေါင်းစုံဟောရလားဂိုင်းပေါင်းစုံဝါဒမျိုးစုံထုံကားနေတဲ့ထေရဝါဒစစ်စစ်ကဘယ်နေရာရောက်သွားလဲသေးရလင်ကရောက်သွားပြီမြန်မာပြည်နဲ့ရောက်ခဲ့ဘူးပါတယ်ဒါပေမဲ့သိတ်တော့မထင်ရှားဘူးပေါ့နော်ကောင်းပြီသေရလင်ကရောက်သွားတဲ့ဒီဟိုကိုရောက်သွားတဲ့အခါကျတော့အဲ့ဒီမှာခွန်ကြီးတို့ဗြဟ္မဏဒေသဘေးကြီးတပုံဘေးကြီးကတ်ဆိုင်တဲ့အခါကျတော့တန်ဃာတော်ရှင်မြတ်ဒီအသက်ခံရတဲ့ပုံကိုယ်တွေလည်းအသက်ခံရပြေးတဲ့ပုံကိုယ်တွေလည်းပြေးပေါ့နော်တကြတကြပုံကိုယ်တွေကအိန္ဒိယတောင်ပိုင်းပြေးကြတကြတကြပုံကိုယ်တွေကတောရက်ပြေးကြအဲ့လိုပြေးတော့အဲ့ဒီပုံဘေးကြီးကဘယ်လောက်ကြာတယ်လဲဆိုတော့12နှစ်တောင်ကြာတယ်ဘယ်လောက်ကြာလဲ12နှစ်ဆိုတော့ခွန်ကြီးတို့တကယ် နော်သာတပိတာပုဂ္ဂိုလ်တွေအခုနပြောခဲ့တဲ့ဖရာရဲ့တရားတော်တွေကိုမပြောင်းမပြည့်အောင်ထိမ့်သိမ့်ဆောင်းလျှောက်လာခဲ့တဲ့ပုဂ္ဂိုလ်တွေအဲ့ဒီအချိန်ဒီဘုန်းကြီးတို့ပြိဿဘာနဲ့ထိမ့်သိမ့်ဆောင်းလျှောက်လာခဲ့တော့နှုတ်နဲ့ပဲထိမ့်သိမ့်ဆောင်းလျှောက်လာခဲ့ရသေးတာမဟုတ်လားစာရွက်ပေါ်မှာချရေးဖြစ်တဲ့အဖြစ်ရောက်ပြီလားမရောက်သေးဘူးနော်တစ်လုံးစားနှလုံးစားရေးတာတော့ရှိကောင်းရှိမှာပေါ့လေစာရဆောင်ပေတဲ့ဘွဲ့အနေနဲ့မြတ်စွာဘုရားဟောခဲ့တဲ့တရားတော်တွေကိုဒါကသုတ်တန်ဒါကဝိနည်းဒါကသီလခန္ဓာကနော်အာပါဋိကဝေစသည်ဖြင့်ဒီလိုသိကြရေးထားတာတွေများရှိရလားဒီလိုမရှိသေးဘူးနှုတ်နဲ့ပဲဆောင်ထားကြတာဟုတ်လားအဲဒီတော့ကနတော်ကခေါ်သားပဲခေါ်သားရမြဘေးကြီးရသဘုံဘေးကြီးထားကြတောင်းကြတဲ့အခါကျတော့တန်ခါတော်ရှင်မတ်တွေကထွက်ပြေးနေရတာကိုတချို့ကအိန္ဒိယတောင်ပိုင်းရောက်တချို့ကတောရရောက်အဲဒီတော့ရတော့နောက်ဆုံးဆန္ဒနည်းကြလို့ဘုန်းကြီးတို့တဘုံမေးကြီးငြိမ့်သွားတဲ့အခါကျတော့တန်ဃာတွေပြန်ပြီးတော့ဆောင်မိကြတာပေါ့လေအဲဒီလိုဆောင်မိကြတဲ့အခါကျတော့တကယ့်ကိုပဲမှတ်မှတ်သားသားဖြစ်တဲ့တန်ဃာတော်ရှင်မြတ်ဒီထဲမှာလည်းပဲတချို့လည်းပဲအဲပြန်တော်မူသွားတဲ့ပုံစံတွေလည်းမရှိဘူးလားရှိတချို့လည်းပြန်တော်မူလာတော့မဟုတ်သေးဘူးဒါပေမဲ့လို့ငန်းငန်းပြက်ပြက်နဲ့ဆိုတော့မစားရမယ်တောက်ရမယ်နဲ့နော်တချို့ရုပ်ပုံကိုယ်တွေဆိုဘလောက်အထိကြိုးစားလာခဲ့ရတယ်လဲဆိုတော့အစာရေစားကငတ်ပြတ်တဲ့အခါမှာပြေးကလည်းပြေးနေရတဲ့အခါတော့ဟိုးပင်လည်းရေစက်မှာအဲတခါတဲ့အဲမြတ်စွာဘုရားရဲ့တရားတော်တွေကိုမပြောင်းမပြောင်းထိမ့်သိမ့်ဆောင်ရှောက်ခြင်းနဲ့စေတနာတွေကလည်းရှိအစာရေစားကလည်းမစားရအိမတန်ဆာလောင်မုတ်သိမ့်ဆာလောင်မုတ်သိမ့်ပြီဆာလောင်မုတ်သိမ့်ညာတော်လည်းပဲနော်မြတ်စွာဘုရားတရားတော်တွေကိုပျောက်ပြက်မှာဆိုလို့ကြိုးစားပြီးတော့ရုပ်အံတရေစဲနေတဲ့ပုံကိုယ်တွေတောင်ရှိပါတယ်တဲ့ဟုတ်ရလားဘလာတော်ကြိုးစားပြီးတော့ယုံအပ်တယ်ဆယ်လဲဆိုရင်နှုတ်ကနေတွတ်တွတ်ယုတ်တဲ့အခါရင်ထဲမှာစာမရှိတော့မပူလားပူလားလားရင်းနေပူလာတာပေါ့လေအဲ့ဒီလိုပူလာတဲ့အခါကျတော့တခါတည်းရင်မူသက်တောင်ဆိုပြီးတော့တဲရီရေဆုပ်ပိုက်ဒီဘော်တင်းဟုတ်ရလားပိုက်ဒီဘော်တင်းပြီးတော့ရင်ပူငိမ့်အောင်ကြိုးစားပြီးတော့ဟောဒီစာပေတွေတရားတော်တွေကိုမပြောင်းမပြက်အောင်ထိမ့်သိမ့်ဆောင်ရှောက်လာခဲ့ကြရတာခက်ခက်ခဲခဲကိုထိမ့်သိမ့်ဆောင်ရှောက်လာခဲ့ရတာမို့လားအဲ့ဒီအထိပြောမယ်ဆိုလို့ရှိရင်လည်းပဲဟောဒီပရိယတ်တိသာသနာတော်မြတ်ကြီးမပြောင်းမပြောင်းထင်းထင်းဆောင်ရှောက်တာဘုလိုတွေထင်းထင်းဆောင်ရှောက်လာခဲ့လေသံဃာတော်ရှင်မြတ်တွေပဲထင်းထင်းဆောင်ရှောက်လာခဲ့ကြတာပဲနော်ဘုန်းကြီးတို့ပရိသတ်တွေယနေ့မြတ်စွာဘုရားတရားတော်တွေကိုတဲ့ကြီးညိုခွင့်ရနေတယ်ပူဇော်ခွင့်ရနေတယ်ကြီးကြကြောက်အားထုတ်ခွင့်ရနေတယ်ဆိုတာဟာဘယ်သူတွေရဲ့ကျေးဇူးပါလိမ့်အေးဟောဒီသံဃာတော်ရှင်မြတ်တွေရဲ့ကျေးဇူးဒီလိုမှတ်ရမယ်နော်အရိဓာရီအချိန်မှာကုဏတော်ကသဘောမင်းကြီးပြီးသွားတဲ့အခါကျတော့တန်ဃာရီပြန်ဆူမိတော့အေးတန်ဃာတော်ရီကလည်းအတော်ကိုနေတော်ပြီဒီလိုယံမျိုးများနောက်တစ်ချိန်ပေါ်လို့ရှိရင်ဘုရားသာသနာဘုရားရဲ့တရားတော်တွေပျောက်ွယ်ဖို့ပဲရှိတော့တယ်လူသေးရင်သာသနာပျောက်မှာပဲမဟုတ်လားစောင်းစားပြီးမှမရှိသေးပဲကိုဟုတ်ရဲ့လားနှောင်းနဲ့ရွတ်ဆုံနေကြရတာနော်နှောင်းနဲ့ရွတ်ဆုံနေကြရတာဆိုတော့အဲ့ဒီနှောင်းနဲ့ရွတ်ဆုံနေတဲ့ပုံကိုယ်ရင်းအမြဲတမ်းပြန်နေရတယ်အမြဲတမ်းရုပ်ဖတ်တည်းစေနေရတယ်အဲ့ဒီပုံစံတွေနဲ့ပြန်တော်မူသွားလို့လူသေးသွားမယ်ဆိုဟောဒီတရားတော်တွေလည်းမပြောက်ဘူးလားပြောက်သွားမှာလားပြောက်သွားမှာအဲ့ဒီတော့နောက်တကဒီလိုဘေးများတွေ့တဲ့အခါမျိုးကြားလို့ရှိရင်ဒီလိုထိမ့်သိမ့်ဆောက်ရှောက်နှိုင်းဖို့မလွယ်ဘူးအဲ့ဒီတော့တို့စာနဲ့ပေနဲ့ခြားရင်းမှဖြစ်မယ်ဟုတ်ရလားအဲ့ဒီလိုဝိုင်းဝန်းတိုင်ပင်ကြပြီးတဲ့ဆုံးဖြတ်ပြီးတဲ့အခါကြတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံလို့နှစ်ပေါင်း450လောက်မှာတဲ့တီဟိုကျောင်းမှာဘုရားဟောခဲ့တဲ့တရားတော်တွေကိုစာနဲ့ပေနဲ့ထုတ်ပြီးတော့ရေးလိုက်ပါတယ်ဟုတ်ရဲ့လားစာနဲ့ပေနဲ့ထုတ်ပြီးတော့ရေးတဲ့အခါကျတော့အဲ့ဒီခေတ်ကာလတုန်းကသရုပ်နိုင်ငံမှာကျင်းသောနေတာကထန့်ရွက်တို့ပေရွက်တို့နော်ဘာရွက်တွေလဲအဲ့ဒီတော့ထာရွက်တော့ပေရွက်တယ်ဆိုတော့ဘုန်းကြီးတို့အများအဖြစ်တော့ပေရွက်ပေါ့ဟုတ်လားပေရွက်ဆိုတော့ရွက်ကလည်းကြီးတယ်အပြည့်အမြပြည့်ပြည့်လည်းရှိတယ်ဒါကြောင့်မလို့ပေရွက်တွေကိုတခါတည်းတည်တည်ချာချာရင်းနှံနေပါလေတောက်သက်ပြီးတော့ကညစ်တင်နေရေးကြတာပေါ့အဲ့ဒီတော့ထုံးပြီးတော့ရေးတော့တပါးကရွတ်ဆိုပြလိုက်အဲရွတ်ဆိုပြီးတဲ့အခါကျတော့ပြန်တဲ့သံဃာတွေကရေးလိုက်ရွတ်ဆိုပြလိုက်ရေးလိုက်အဲအတီးပြုတ်လိုက်ပေါ့နော်အဲ့ဒီလိုပြောရင်ကနေပြီးတော့အဲ့ဒီသံဃာယနာကိုတော့ဘုန်းကြီးတို့ပေရွက်ပေါ်မှာထုတ်ပြီးတော့ရေးတဲ့သံဃာယနာမို့လို့ပေထက်အခရာသံဃာယနာလို့ဒီလိုခေါ်ပါတယ်နော်အဲ့ဒီတော့ပေထက်ပေရွက်ပေါ်မှာထုတ်ပြီးတော့ရေးလိုက်ပြီးတော့တော်တယ်စိတ်မချရဘူးလားစိတ်ချသွားရ သိကြသွားရပြီ။အဲဒီလိုဘေယောဘမရှိတဲ့ဟောရိစာပေတွေကိုပဲအစဉ်အဆက်တန်ဃာတော်ရှင်မြတ်တွေသင်ကြတယ်အံ့ကြတယ်လေ့လာကြတယ်နော်။အာနှုတ်နဲ့ရွတ်ဆိုကြတယ်။အဲဒီလိုနဲ့နေရင်ကနေပြီးတော့ဘုန်းကြီးတို့သာသနာတော်နှစ်ပေါင်း2000ကျော်မှာ2400လောက်ရောက်တဲ့အခါကျတော့နှစ်ကာလတွေတော့ခြားသွားပြီပေါ့နော်။အရင်ချိန်ကျတော့တန်ခါသာသနာကဗေနီယာမှာလာပြီးတော့ထွန်းကားတယ်ဆိုတော့မြန်မာနိုင်ငံမှာလာထွန်းကားတယ်ဗေနီယာမှာထွန်းကားတော့မြန်မာနိုင်ငံမှာဟိုးအနော်ယထာဘုရင်လက်ထက်ကစပြီးတော့ပေါ့နော်အနော်ထာဘုရင်လက်ထက်ကစပြီးတော့တထုံကနေပြိကတ်တွေတဲလာအဲ့ဒီပြိကတ်တော်ရီအတိုင်းတင်ညာလေးချက်ချက်ပွားများအင်းဝခေတ္တတင်ညာခေတ္တစသည်ပြီးကြော်ဖြတ်လာပြီးတော့နောက်ဆုံးမန္တလေးခေရောက်လာတာပေါ့ဘယ်ခေရောက်လာတော့ရတနာဘုံလို့ခေါ်တဲ့မန္တလေးခေရောက်လာပါတယ်အဲ့ဒီမန္တလေးခေမှာမင်းတို့မင်းကြီးလက်ထက်ရောက်တဲ့အခါကျတော့အေးတန်ခါယနာမတင်တာကြာပြီတို့တန်ခါယနာတင်ညာမှာပဲဆိုပြီးတော့ဆရာတော်သမတော်တွေရဲ့အမိတ်ရှိကျက်အရာမင်းတို့မင်းကြီးကတကားခံပြီးတော့နံပါတ်ဘလောက်ပါလိ၅ခုမြောက်ဘလောက်တယ်လဲ၅ခုမြောက်ပိစမတန်ခါယနာပေါ့ဘာပါလိပိစမတန်ခါယနာမတင်မလားတင်အဲ့ဒီလိုတင်တဲ့အခါကျတော့ခုနကတော့သေဟောကျောင်းမှာတော့ဗမာရေးပြီးတော့တင်တော့ပေရွက်မှာရေးပြီးတော့တင်တယ်ဗမာရေးပြီးတင်လဲအေးပေရွက်ဆိုတော့မခိုင်မြဲဘူးပေါ့နော်အပြည့်စီတွေတယ်ပိုးတွေဘာတွေကြိုက်တယ်အဲ့ဒီတော့ခိုင်ခိုင်မြဲမြဲဖြစ်အောင်တို့လုပ်ကြမယ်မင်းတို့မင်းကြီးရဲ့စေတနာနဲ့ကြောက်ပြားတွေမှာထွင်းပြီးတော့မရေးဘူးလားရေးခဲ့လားဟောဘုန်းကြီးတို့မန္တလေးတောင်အရှိမကုသိုလ်တော်ဖရားတွေမှာရှိတယ်မဟုတ်လားမင်းတို့မင်းကြီးလက်ထက်ကကြောက်တဲ့ခရတင်ထားတယ်ဗိရိကတ်တွေနော်ပြေစမသံဃာနာတင်ပြီးတော့ထားခဲ့တာအရိလောကနေပြီးတော့နေပေါင်း2500သာသနာတော်နေ့နေပေါင်း2500နေတဲ့အချိန်မှာရန်ကုန်မြို့မှာဦးနှုတ်ဆိုးရလက်ထက်မှာလည်းပဲခေါင်းကြီးတို့သံဃာနာဘွဲကြီးမဆင်နေဘူးလားဆင်နေလားဘာသံဃာနာလို့ခေါ်လဲသတ္တသံဃာနာဟုတ်ရဲ့လားအားလုံးပေါင်းလိုက်တော့သံဃာနာဘယ်နဲ့ဆက်ပါလိမ့်အေးသံဃာယနာ60ကြီးတဲ့အခါကျတော့ဟောဒီဘုရားရှင်ရဲ့သာသနာတော်ဘုရားရှင်ဟောတာကတဲ့တရားတော်ဒီမပြောင်းမပြောင်းထိမ့်သိမ်းစောင့်ရှောက်ခဲ့တာတခြားပုဂ္ဂိုလ်တွေလားသံဃာတော်ရှင်မြတ်တွေလားဩသံဃာတော်ရှင်မြတ်တွေရှိလို့ဒီသာသနာတော်ကြီးမကွယ်မပြောင်းထိမ့်သိမ်းစောင့်ရှောက်ထားနိုင်တာသံဃာတော်ရှင်မြတ်တွေရဲ့ကျေးဇူးတဲ့ကြီးမပါလားလို့သံဃာတော်ရှင်မြတ်တွေရဲ့ကျေးဇူးကိုခေါင်းကြီးတို့ပရိသတ်တွေကမျှတဲ့အာယုံပြုပါမယ်နော်ကာမိတာဖြစ်လို့ရှိရင်အခုပြောခဲ့တဲ့သာသနာတည်တယ်နော်အစင်းစင်းနှုတ်ကနေရွတ်ဆုံးပြီးတော့တရားလေးချက်ပွားများနှုတ်ကနေရွတ်ဆုံးလာခဲ့တဲ့သာသနာဖြစ်လို့သာသနာတော့၃ရက်ထဲမှာဘာသာသနာလို့ခေါ်လဲပရိယတ်တိသာသနာလို့ခေါ်တယ်မလားအဲ့ဒီပရိယတ်တိသာသနာကြီးနေလုံးလာလှထုံးကလာခဲ့တဲ့အခါကျတော့အဲ့ဒီစာပေတွေရှိနေတဲ့အခါကျတော့အဲ့ဒီစာပေအတိုင်းပဲကြည်ညာချက်ကအာထုံနိုင်တဲ့အာထုံလို့တဲ့ပုံကိုယ်တွေကျင့်ကြံကြောက်အားထုတ်ခွင့်နေမရဘူးလားရကျင့်ကြံကြောက်အားထုတ်ခွင့်နေရကြပါတယ်အဲဒီလိုကျင့်ကြံကြောက်အားထုတ်ခွင့်နေရကြသေးတယ်ဘုန်းကြီးတို့ပရိသတ်တွေလည်းပဲယနေ့အချိန်ခါမှာမြတ်စွာဘုရားဟောခဲ့တဲ့တရားတော်အတိုင်းပဲဟောကျင့်ကြံကြောက်အားထုတ်ခြင်းမပြုကြဘူးလားပြုနေကြလားအဲဒီလိုပြုနေကြတဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေကဟောဒီမြတ်စွာဘုရားသာသနာတော်မြတ်စွာဘုရားဟောထားခဲ့တဲ့တရားတော်အတိုင်းကျင့်ကြံကြောက်အားထုတ်တယ်ဆိုပြီးဆွန်ကြတော့လည်းပဲကျင့်ကြံကြောက်အားထုတ်ခြင်းမပြုတ်မီမာသင်ကြားသည့်သင်ကြားထိုက်တဲ့တရားတော်ကလေးတွေမသင်ကြားရဘူးလားသင်ကြားရလားသင်ကြားရတယ်ပရိညာအားဖြင့်ပြောတော့ဘာပညာလဲညာတပရိညာမလားအဲ့ဒီညာတပရိညာအားဖြင့်လည်းသင်ကြားသည့်သင်ကြားထိုက်တဲ့တရားကလေးတွေကိုဘုန်းတော်ပရိသတ်တွေမသင်ကြားရဘူးလားသင်ကြားရဘာကြောင့်လဲသင်ကြားရတယ်လဲမေးတော့ပြောမယ်ဆိုအရှုခံအကြောင်းတို့အရှုညာအကြောင်းတို့ဒီလိုမလားဟောတာကအရှုခံဟောတာကအရှုဉာဏ်ဟောဆရာသမားတွေကမသိမေးဘူးလားသိမေးလားဘုန်းတော်ပရိသတ်တွေကလာပြီးတော့မမှန်ဘူးလားမှန်လားနားနဲ့လည်းမှတ်မယ်စာနဲ့လည်းမှတ်မယ်ဒီလိုမဟုတ်လားစိတ်နဲ့ကောမမှန်ဘူးလားမှန်လားအဲ့ဒီလိုမှတ်တာကိုဘာသာသနာလို့ခေါ်မလဲပရိယတ်တိသာသနာဒီလိုမဟုတ်လားအရိရပရိယတိသာသနာအဖြစ်နဲ့ဘုန်းကြီးတို့ပရိသတ်တွေသင်ကြားလာခဲ့ကြတာတရားစကံပွဲကြီးမှာဘာအကြောင်းအရာတွေသင်ကြားလာသလဲမေးတော့အရှုခံအကြောင်းနဲ့အရှုညာအကြောင်းနော်ဘာအကြောင်းနေပါလဲ အရှုကံကြောင့်လည်းအရှုညာကြောင့်တော့အရှုကံတရားတရားတရားလားခန္ဓာ၅ပါးလားအချင်းချုပ်လိုက်တော့ယုတ်တရားနဲ့နတ္တရားယုတ်တရားနတ္တရားကိုကျင့်ပွားလိုက်တော့ဘယ်လိုပါလိမ့်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုထပ်ပြီးတော့ကျင့်ပွားကြည်စမ်းဘယ်လိုတွေရတော့အာယတနာ၁၂ပါးဘယ်လိုတွေပါလိမ့်ထပ်ပြီးတော့ကျင့်ပွားလိုက်တော့ဘာတွေရတော့၁၈ပါးဒီလိုမလားပြန်ပြောမယ်နော်အချင်းကြောအဖြစ်တရားဘယ်နှပါလဲတရားနှစ်ပါးဘယ်လိုတွေပါလဲယုတ်တရားနဲ့မိမိတို့ရဲ့တဏ္ဍမမြေရန်ဖောက်ပြန်ပြည့်စည်နေတာကဘာတရားသိသိပေးနေတဲ့သိတဲ့သဘောတရားကဘာတရားဖောက်ပြန်တာကသိတတ်တာကဩအဲ့ဒီလိုသင်ကြားနေခြင်းဒီဘာသာသနာကိုထမ်းဆောင်နေကြတာလဲဒါလဲပရိယတိသာသနာပဲမဟုတ်လားကဲကောင်းပြီယုံနယ်အကြောင်းကိုပြောတဲ့အခါကျတော့ယုံနယ်အကြောင်းကနည်းနည်းကျင့်နေပါသေးတယ်။တပိတော်တို့ဒီများလောက်နဲ့နားမလည်နိုင်သေးပါဘူးဆိုတော့ဩယုတ်တရားကိုခန္ဓာပဲတော့ဘာခန္ဓာဖွင့်မလဲ။ရူပဲခန္ဓာယုတ်တရားကဘာခန္ဓာ။ရူပစရာကယုတ်ဒီလိုမလား။မြန်မာလူပြန်တော့ဖောက်ပြန်သောသဘောတရားခန္ဓာစရာကအစုခန္ဓာကဘာလဲ။တစ်ခုပေါင်းလိုက်တော့ဖောက်ပြန်သောသဘောတရားအစုပါတယ်လေဒီလိုတော့ဖောက်ပြန်တဲ့သဘောတရားတွေကတမျိုးတည်းလားမျိုးမျိုးလားအမျိုးမျိုးဖောက်ပြန်ပြနေတာဘလောက်ပဲဖောက်ပြန်ဖောက်ပြန်ဘာတွေပဲဖောက်ပြန်ဖောက်ပြန်ဖောက်ပြန်တဲ့သဘောတရားတွေအလုံးစုပြီးတော့ဘလို့နာမည်ပေးမလဲပရိယတ္တိအဲရူပဲခန္ဓာပါတယ်လေဖောက်ပြန်တဲ့သဘောတရားတွေကအလုံးစုပြီးတော့ဘလို့နာမည်ပေးမလဲရုပ်ပဲခန္ဓာလို့နာမည်ပေးလိုက်ဒီလိုမဟုတ်လားကျွန်တော်ကနန္ဒရားဆိုတာလည်းမရှိဘူးလားရှိလားနန္ဒရားကဘာသဘောရှိတော့သိတတ်တဲ့သဘောရှိတယ်အဲ့ဒီသိတတ်တဲ့သဘောသည်တဲ့အချင်းကျောအပြည့်ခွဲလိုက်တော့သူက၄မျိုးရှိတယ်ဘယ်နှမျိုးပါလဲအဲခံစားပြီးတော့သိတာရှိတယ်မှတ်သားပြီးတော့သိတာရှိတယ်ပြုပြင်ပြီးတော့သိတာရှိတယ်နော်ရိုးရိုးသိတာရှိတယ်ဟောသိပုံသိနည်းဘယ်နှမျိုးလဲပြောကြပြောပြသမအောင်မှတ်သားပြီးတော့သိတာခံစားပြီးတော့သိတာရှိတယ်မှတ်သားပြီးတော့သိတာရှိတယ်ပြုပြင်ပြီးတော့သိတာရှိတယ်ရိုးရိုးသိတာရှိတယ်ဘယ်နှမျိုးလဲအချင်းကြောအဖြစ်ပေါင်းရင်၄မျိုးဟုတ်တယ်မလားအဲ့တော့ခံစားပြီးတော့သိတာကိုဘာခန္ဓာလို့ခေါ်မလဲဝေဒနာခန္ဓာခံစားပြီးတော့သိတာကအဲခံစားတဲ့သဘောတရားကလည်းပဲ၄မျိုးတည်းလားမျိုးမျိုးလားကောင်းသောခံစားမှုမကောင်းသောခံစားမှုအလယ်လခံစားမှုအမျိုးမျိုးမရှိဘူးလားကြောက်ကြမျက်စိနဲ့ကြည့်တဲ့အခါကျတော့အစင်းကိုကြည့်ပြီးတော့ခံစားတယ်နားနဲ့တန်ကိုကြားတော့တန်ကိုနားထောင်ပြီးတော့ခံစားတယ်အရာအနံ့ကိုနမ်းပြီးတော့ခံစားတယ်ရတာကိုစားပြီးတော့ခံစားတယ်တွေးသည့်စရာကိုတွေးကြည့်ပြီးတော့ခံစားတယ်တွေးတော့စရာကိုတွေးတွေးပြီးတော့ခံစားတယ်ဟောဒီလိုမဟုတ်လားအဲ့ဒီလိုကခံစားမှုလေးတွေမျိုးမျိုးမရှိဘူးလားရှိလားအဲ့လိုလည်းမျိုးမျိုးရှိတာပဲဘလောက်ပဲခံစားမှုလေးတွေများများအဲ့ဒီခံစားမှုလေးတွေများတာကိုအားလုံးပေါင်းပြီးလိုက်တဲ့အခါကျတော့တခြားလို့ခေါ်မလားခန္ဓာလို့ခေါ်မလားခံစားတာကဝေဒနာအားလုံးကိုပေါင်းထားတာကခန္ဓာနှစ်မျိုးပေါင်းလိုက်တော့ဝေဒနာခန္ဓာဘာခန္ဓာပါလိမ့်ကျန်တော့ကမှတ်သားတဲ့သဘောတရားကလေးတွေကလည်းမရှိဘူးလားရှိလားအော်ဟောဒီအစင်းလေးကတော့ကောင်းတယ်ဟောဒီအစင်းလေးကမကောင်းဘူးဟုတ်တယ်မလားအဲ့ဒီလိုကောင်းတဲ့သဘောမကောင်းတဲ့သဘောကဘယ်လိုကနေမှတ်သားပေးတာလဲဝိအပညာကမှတ်သားပေးတာဘယ်လိုကမှတ်သားပေးတော့ဟောတာလေးကအနီပဲဟောတာလေးကအစိမ့်ပဲဟောတာလေးကအပြာပဲအဲ့ဒါလည်းမမှတ်ဘူးလားမှတ်ထားလားဘယ်လိုကမှတ်ထားတာလဲပညာကမှတ်ထားတာပဲအဲ့ဒီမှတ်တဲ့သဘောတရားလေးကလည်းတမျိုးနဲ့မှတ်တာလားမျိုးမျိုးမှတ်တာလားအမျိုးမျိုးမှတ်တယ်မှတ်သားတာကပညာအမျိုးမျိုးကိုပေါင်းစုထားတာကလက်ကိုပေါင်းလိုက်တော့ပညာခန္ဓာဒီလိုမလားနောက်တကသင်္ခါရခန္ဓာဆိုတာကမရှိဘူးလားရှိလားသင်္ခါရဆိုတာတခြားသဘောလားပြုတ်ပြင်းတဲ့သဘောလားပြုတ်ပြင်းတဲ့သဘောတဲ့ဘယ်လိုနည်းနဲ့ပြုတ်ပြင်းတယ်လဲဆိုတော့သူကစတိသိပေါင်း90လက္ခဏာအသီးသီးနဲ့မျိုးမျိုးသောသဘာဝတရားကလေးတွေနဲ့မပြုတ်ပြင်းဘူးလားပြုတ်ပြင်းပေးလားအာတနာသဘောလေးပေါ်တဲ့အခါကျတော့လိုချင်တဲ့သဘောနဲ့ပြုပြင်းတယ်။ဒေါသသဘောလေးပေါ်တဲ့အခါကျတော့ကြံတန်တဲ့သဘောနဲ့ပြုပြင်းတယ်။မောဟသဘောလေးပြုပါတဲ့အခါကျတော့မသိတဲ့သဘောနဲ့ပြုပြင်းတယ်။ဒီလိုမလား။ ဧတံမိစရိယာလေးပေါ်တဲ့အခါကျတော့ဝန်တိုးတဲ့သဘောနဲ့ပြုပြင်းနေနော်အဲကောင်းတဲ့နေရာမှာလဲသရတရားလေးပေါ်တဲ့အခါကျတော့ကြီးညိုတဲ့သဘောနဲ့ပြုပြင်းနေစေရနာလေးပေါ်တဲ့အခါကျတော့နော်နှုတ်ဆော်တဲ့သဘောနဲ့ပြုပြင်းနေတတိယလေးပေါ်တဲ့အခါကျတော့နော်မှတ်သားတဲ့အောင့်မေ့သတိရတဲ့သဘောနဲ့ပြုပြင်းနေစသဖြင့်ပေါ့ပြုပြင်းမှုလေးတွေကလည်းမျိုးမျိုးမရှိဘူးလားရှိလားအဲ့ဒီမျိုးမျိုးကိုပြုပေါင်းစပ်ထားတာကခန္ဓာပြုပြင်းတဲ့သဘောကသင်္ခါရပေါင်းစပ်ထားတာကနှမျိုးပေါင်းလိုက်တော့သင်္ခါရခန္ဓာဒီလိုမဟုတ်လားနောက်တစ်ခါရောရောသိတာလည်းမရှိဘူးလားရှိလားရောရောသိတဲ့သရတုကခံစားတဲ့သဘောလည်းမပါဘူးမှတ်သားတဲ့သဘောလည်းမပါဘူးခံစားတဲ့သဘောကိုလည်းဘေးဖယ်ထားမှတ်သားတဲ့သဘောလည်းဘေးဖယ်ထားပြုပြင်းတဲ့သဘောလည်းဘေးဖယ်ထားသိပါတယ်ဆိုတော့သိမှုသဘောတရားကလေးသက်သက်ကိုပဲကြည့်လိုက်တဲ့အခါကျတော့သိတာသတိချလားဝိညာဏလားဝိညာဏပါဠိလိုဝိညာဏမြန်မာလိုဝိညာဉ်ဒီလိုမဟုတ်လားအရင်သိတာတွေနဲ့အလေးတွေကလည်းတမျိုးတည်းသိနေတာလားမျိုးမျိုးသိနေတာလားအစင်းကိုကြည့်တော့အစင်းကိုသိတယ်အတန်ကိုနားထောင်တော့အတန်ကိုသိတယ်အနံ့ကိုသိတယ်အရသာကိုသိတယ်တွေးရစရာကိုသိတယ်တွေးတော့စရာကိုသိတယ်ဒီလိုမလားလူကိုကြည့်တော့လူလုံးသိတယ်နော်အမျိုးသားကိုကြည့်တော့မျိုးသားလုံးသိတယ်အမျိုးသမီးကိုကြည့်တော့အမျိုးသမီးလုံးသိတယ်ဟောအမျိုးမျိုးမသိဘူးလားသိဖြူတာကိုကြည့်တော့ဖြူတယ်လုံးသိတယ်မဲတာကိုကြည့်တော့မဲတယ်လုံးသိတယ်မျိုးမျိုးမသိဘူးလားသိနေလားအော်သိနေတာလေးကလည်းအများကြီးပဲမျိုးမျိုးရှိတာပဲဟုတ်ရဲ့လားဒါတော့သိတာကတခြားလားဝိညာဏလားအမျိုးမျိုးသောသိတာလေးတွေပေါင်းစုထားတာကတခြားလားခန္ဓာလားတစ်မျိုးပေါင်းလိုက်တော့ဩအားလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲအေးခန္ဓာ၅ပါးရှိတယ်ဟောမသိရဘူးလားသိရအဲ့ဒီတော့သိအောင်ကြိုးစားလိုက်တာလေးဘာသာသနာပါလေခန္ဓာ၅ပါးအကြောင်းသိအောင်ကြိုးစားတာဘာသာသနာဟုတ်ပြီပရိယတ္တိသာသနာအဲ့ဒီပရိယတ္တိသာသနာနဲ့ကြိုးစားတော့ဩခန္ဓာ၅ပါးအကြောင်းနဲ့တပည့်တော်ကမလုံလောက်သေးပါဘူးဆိုတော့တခြားသစ်င့်တက်မှာလားအာယရဏသစ်င့်တက်မှာလားမျက်စိကအဆင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မျက်စိနဲ့အဆင်းကအကြောင်းမျက်စိကအကျိုးဒီလိုမဟုတ်လားမျက်စိကတခြားလားခန္ဓာလားအဆင်းကတခြားလားတိုက်တက်လားအားလုံးပေါင်းလိုက်တော့ခန္ဓာကဘယ်နှပါ6ပါးဘယ်လိုတွေပါလဲမျက်စိနားနှာခေါင်းလျှာကိုယ်စိတ်ဘယ်နှပါလဲအတိုက်တက်ကဘယ်နှပါလဲဘယ်လိုတွေပါလဲအဆင်းအသံအနက်အရသာတွေးတိစရာကြံတွေးစရာဟောနော်အခန္ဓာ6ပါးနဲ့အတိုက်တက်6ပါး6နလီပေါင်းလိုက်တော့ဘယ်လောက်ရတော့အဲ့ဒီဆနစ်ကိုအာယရဏဆနစ်ပါလို့ခေါ်ပါတယ်တဲ့ဘယ်လိုခေါ်တော့ကျွန်တော်တကကြတော့ခန္ဓာနဲ့တိုက်တက်ပေါင်းတော့အပွင့်တက်တွေမပေါ်ဘူးလားပေါ်လားအပွင့်တက်တာတခြားလားဝိညာဉ်ချောင်းမျိုးလားမြန်မာလိုပြန်လဲတော့ဘာတွေတော့မြေစေးရယ်ကြားစေးရယ်နာစေးရယ်စားစေးရယ်ရနာကောင်းစေးရယ်တွေးတော့ကြံစီစေးရယ်ဘယ်လိုမျိုးလဲအခုနဆနစ်ထံမှာဟောဒီ6ပါးထည့်လိုက်တော့ဘယ်နှပါးရ78ပါအဲ့ဒီ78ပါကိုတခြားခေါ်တာလားဓာတ်78ပါခေါ်တာဩဓာတ်78ပါအကြောင်းကိုသိလိုက်တဲ့အခါကျတော့မှတ်လိုက်တဲ့အခါကျတော့ဘာသာသနာဖြစ်သွားလဲဩဒီတော့ဗျာဘုန်းကြီးတို့ပရိသတ်တွေမှာလည်းပဲပရိယတ္တိသာသနာလေးတွေမတီးဘူးလားတီးနေလားတန်ဃာတော်ရှင်မြတ်တွေကတော့ဗိရကသုံးပုံကိုမပြောင်းမရောမပြောင်းမပြတ်ထိမ့်သိမ့်ဆောင်းချောက်ထားခဲ့တာဒီလိုမလားယသဗျာဟောခဲ့တဲ့တရားတော်တွေကိုမပြောင်းမပြတ်ဘာလို့ထားခဲ့လဲထိမ့်သိမ့်ဆောင်ရောက်ထားခဲ့တယ်သူတို့ထိမ့်သိမ့်ဆောင်ရောက်ထားခဲ့တာကြတော့သူတို့အတွက်လည်းပါတယ်ဒကာရမတွေလည်းအတွက်လည်းပါတယ်တလောကလုံးအတွက်လည်းပါတယ်သာသနာတော်မြတ်ကြီးအတွက်လည်းပါတယ်ဟုတ်တယ်မလားဘုန်းတော်ပရိသတ်တွေထိမ့်သိမ့်ဆောင်ရောက်တဲ့သာသနာကြတော့တခြားအတွက်လားမိမိအတွက်လားတရားရှုမှတ်ဖို့ရန်အတွက်ပရာဒေါဂောသဆိုတဲ့သဘောမျိုးနဲ့သိသိသိတတ်တဲ့တရားတွေသိအောင်လေ့လာနေကြတာမဟုတ်လားတခြားပုဂ္ဂိုလ်တွေလေ့လာရလားကိုယ်ကိုယ်တိုင်သိဖို့လေ့လာရလားတန်ဃာတော်ရှင်မြတ်တွေနဲ့မကွာဘူးလားကွာတန်ဃာတော်ရှင်မြတ်တွေထိမ့်သိမ့်ဆောင်ရောက်တာကသူတို့အတွက်တည်းဟောရလားသူတို့တည်းလည်းပါတယ်တရားဓမ္မတွေလည်းတည်းလည်းပါတယ်သာသနာတော်မြတ်ကြီးရှိသမီးတည်တမ်းဖို့အတွက်လည်းပါတယ်ကမ္ဘာလောကကြီးတစ်ခုအတွက်လည်းတစ်ခုလုံးအတွက်လည်းပဲမပါဘူးလားပါလားပါတယ်နော်အဲဒီတော့ဘုန်းကြီးတို့ပရိသတ်တွေဆောင်ရွက်နေတဲ့ပရိယတ္တိသာသနာနဲ့တန်ဃာတော်ရှင်မြတ်တွေဆောင်ရွက်နေတဲ့ပရိယတ္တိသာသနာဘလူကဘူကျေပြန့်တော့ဘ
ပေါ်ကျပြတ်နာပေါ်ဟုတ်တယ်မလားကဲကောင်းပြီဒါပြင်ဘုန်းတော်ပြိသက်တွေကောတဲ့ကျပြတ်နာမကျပြတ်နာထားပရိယတိသာသနာလေးကိုတော့ဆောင်ရက်တဲ့သဘောတွေကောမရှိဘူးလားရှိလားဆောင်ရက်တဲ့သဘောတွေရှိနေတယ်ဒါကြောင့်ဘုန်းတော်ပြိသက်တွေဟာလည်းပဲပရိယတိသာသနာစတဲ့သာသနာတော်တွေကိုဆောင်ရက်နေတဲ့ပုံစံတွေဖြစ်တဲ့အတွက်သာသနာပြုပုံစံတွေပါလို့ဘုန်းကြီးမပြောခဲ့ဘူးလားပြောခဲ့လားတောမီရီတော်ခန္ဓာအကြောင်းသိမယ်အရဏအကြောင်းသိမယ်ဒါအကြောင်းသိမယ်အဲ့ဒီခန္ဓာရဏဓာတ်ဆိုတဲ့သဘောတရားတွေဒီတဲ့ဟောဖြစ်ပြီးတော့တည်တက်နေတဲ့သဘောလားပြတ်တက်တဲ့သဘောရှိတာလားမပြတ်ဘူးလားပြတ်တက်လားပြဲဖြစ်ပြီးတော့ပြတ်တက်တာဘာသစ္စာဖြစ်ပြီးတော့ပြတ်တက်တာကဖြစ်ပြီးတော့ပြတ်တက်တာကဒုက္ခမှန်တဲ့သဘောတရားကသစ္စာသက်ကိုပေါင်းလိုက်တော့ဩဒုက္ခသစ္စာအကြောင်းတရားကလေးတွေကမသိရဘူးလားသိရသစ္စာအကြောင်းတရားလေးတွေသိရပြီဟောရလားအဲ့ဒီဒုက္ခသစ္စာကိုဒုက္ခသစ္စာပါပဲလို့နော်တကယ်လို့မသိပါဘူးဆိုဒုက္ခသစ္စာပြန်ရာကြောင်းအလို့တွေမလို့ဘူးလားလို့မလားဒုက္ခသစ္စာရာကြောင်းအလို့ကတခြားလားသမုဒယသစ္စာလားပြီးတော့အကြောင်းတရားကဘာသစ္စာအကျိုးတရားကဘာသစ္စာအကြောင်းတရားကအကျိုးတရားကအကြောင်းတရားအကျိုးတရားဒီတရားနှစ်ပါးနဲ့ဒီသစ္စာတရားနှစ်ပါးနဲ့သာသနာမလဲဘူးလားလဲနေလားအဲ့ဒီလိုလဲနေတဲ့အခါကျတော့ခဏဖုန်းလို့ပြိဿတွေကဟောဒီသန္တရာကြီးမှာထွက်ရလမ်းနေမရှာဘူးလားရှာလားတခြားနဲ့ရှာမလားမဲခင်နဲ့ရှာမလားမဲခင်တရားဆိုတာတခြားတရားလားဉာဏ်တရားလားဉာဏ်ဦးစီးတော်တရားဒီလိုမလားတတိယသမာဓိယပညာယပြပြောအဲ့ဒီတရားတွေကိုကျင်ပါလိုက်တော့သမာဓိမဲခင်ကဘယ်နှပါ၃ပါးပညာမဲခင်ကဘယ်နှပါ၂ပါးအားလုံးပါလိုက်တော့၅ပါးဒီလိုမလားမိမိရဲ့တဏ္ဍမှာသောသောကရကရှိနေတဲ့သီလမဂ်ကသုံးပါးနဲ့ပေါင်းရင်မဂ်ကဘယ်နှပါးလဲ၈ပါးအဲဒီမဂ်က၈ပါးကျင့်ကောင်းခြင်းမြတ်တွေမိမိရဲ့တဏ္ဍမှာကြည်ကြံကြောကအာထုတ်လာခဲ့တဲ့အခါကျတော့အမှန်ကိုသိသွားတဲ့အခါမှာဩအမှန်မသိအောင်ဖောက်ွယ်တတ်တဲ့အဝိဇ္ဇာကိလေသာလေးတွေမစင်မူလားဆင်းသွားလားအဝိဇ္ဇာကိလေသာလေးတွေဆင်းသွားတဲ့အခါကျတော့ဩအပုဂ္ဂိုလ်တဏ္ဍမှာငါးတရပါးယောက်ျားမိန်းမလို့ယူတဲ့ဒိဋ္ဌိကိလေသာလေးတွေကမစင်မူလားဆင်းလားတရားဖွယ်ရတတ်မဲ့ဖွယ်ရလို့ထင်နေတဲ့မှာတဏှာကိလေသာမာနကိလေသာလေးတွေကမစင်မလားဆင်းသွားလားအဲဒီကိလေသာလေးတွေဆင်းသွားတဲ့အခါကျတော့အကြောင်းသမုဒယသစ္စာမငြိမ်းဘူးလားငြိမ်းအကြောင်းသမုဒယသစ္စာမသိမ်းဘူးလားသိမ်းဘလို့ကြောင့်သိမ်းတော့မေဃသစ္စာကြောင့်သိမ်းတာဘလို့ကြောင့်သိမ်းပါလိမ့်မေဃသစ္စာကြောင့်အကြောင်းသမုဒယသစ္စာသိမ်းတယ်အကြောင်းသမုဒယသစ္စာသိမ်းတော့အနာဂတ်မှာဂျိုဒုက္ခသစ္စာလည်းပဲမငြိမ်းဘူးလားငြိမ်းအကြောင်းသိလို့ကြုံငိမ့်တာကဘာသစ္စာ။ဏိရောဓသစ္စာဘာသစ္စာပါလဲ။ဒါတော့အလုံးပေါင်းလိုက်တော့သစ္စာဘယ်နှပါလဲ။ဟောသစ္စာလေးပါအကြောင်းကမသိရဘူးလားသိရလား။တခြားနဲ့သိရတာလား나ယုံမှုနဲ့သိရ။나ယုံမှုနဲ့သိတာမလို့ကဘာသာသနာထမ်းဆောင်နေကြတာလဲ။ပရိယတိသာသနာဒီလိုမလား။ဟောဒီလိုတော့ဘုန်းကြီးတို့ပရိသတ်တွေပရိယတိသာသနာတော်မြတ်ကြီးရဲ့အကျိုးတွေမဆောင်ရဘူးလားဆောင်ရနေကြ။ဆောင်ရွက်နေပြီဆောင်ရွက်နေကြများတော့လည်းပဲပရိယတိသာသနာဆောင်ရွက်နေရုံနဲ့မိမိတို့ရဲ့ညီမကြီးပန်းတိုင်းရောက်နိုင်ပါမလားဘာသာသနာတည်းရမှာပါလေပฏิပါတိသာသနာမတည်းရဘူးလားတည်းရမှာလားပฏิပါတိသာသနာတည်းရမယ်ဟုတ်ရဲ့လားအဲဒီလိုပฏิပါတိသာသနာတည်းဖို့ကြတော့ခုနပြောခဲ့တဲ့သံဃာတော်ရှင်မြတ်တွေကမတည်းရဘူးလားတည်းရမှာလားဒကာဓမ္မတွေကမတည်းရဘူးလားတည်းရမှာလားကိုယ်တိုင်ကနေတော့တခါတည်းရသပြဟောကြတဲ့တရားတွေကိုနှုတ်တဲ့အာကုန်ဆောင်ပြီးတော့မြန်မြန်ကြီးလ ీల မြန်မြန်ကြီးသင်ရမြန်မြန်ကြီးပွားများဒါပေမဲ့ပฏิပါတိသာသနာမတက်ဘူးဆိုရင်ဟောရီသံဃာတော်ရှင်မြတ်တွေလည်းပဲရည်ရွယ်ချက်ပန်းတန်ရောက်နိုင်ပါမလားပฏิဝေဒသာသနာဆိုတဲ့ရည်ရွယ်ချက်ပန်းတန်ရောက်နိုင်ပါမလားပြီးတော့နော်ပฏิဝေဒသာသနာဆိုတဲ့ရည်ရွယ်ချက်ပန်းတန်ရောက်ဖို့ကြတော့သံဃာတော်ရှင်မြတ်တွေပဲဖြစ်ဖြစ်ဒကာဓမ္မတွေပဲဖြစ်ဖြစ်ပရိယတိသာသနာတော်နဲ့တည်တည်နေလို့ရပါမလားဘယ်သာသနာဆက်ပြီးတော့ကြိုးစားရမှာလဲပฏิပတ်တိသာသနာဆက်ကြိုးစားရအောင်ပါပဲဟုတ်တယ်မလားအဲ့ဒီတော့ပရိယတိသာသနာကဘာလို့တဲ့သာသနာသင်ကြားတဲ့သာသနာဘာလို့တဲ့သာသနာတော့ပฏิပတ်တိသာသနာကကြည့်ရမဲ့သာသနာဒီလိုမလားဒီတော့နိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်သံဃာတော်ရှင်မြတ်တွေကလည်းပဲမကျင့်မဲ့ရောက်ပါလားကျင့်မှရောက်ပါလားဒဂရမတွေကလည်းမကျင့်မဲ့ရောက်ပါလားကျင့်မှရောက်ပါလားအေးကျင့်မှရောက်မှဖြစ်တဲ့အတွက်ဘုန်းကြီးတို့ပရိသတ်တွေကနော်နိဗ္ဗာန်ရောက်ကြတရားလို့တရားထုတ်ဖို့ရန်အတွက်နိဗ္ဗာန်ချမ်းသာမျက်မှောက်ပြုတ်ခြင်းပါတယ်ဆိုရင်ဟ ဟောဒီပရိပတ်ကြီးချင်းနဲ့မကြည့်ရဘူးလားကြည့်ရရမှာလားအဲ့ဒီတော့ကြည့်တဲ့အခါကျတော့မိမိတို့သင်ကြားလာခဲ့တဲ့ပရိယတ်တွေကိုခြေခံပြီးတော့ပฏิပတ်ရဲ့အကျင့်ကိုကျင့်ရမယ်။ဟုတ်ရဲ့လား။ဘာကိုခြေခံရမှာလဲ။သင်ကြားထားရတဲ့ပရိယတ်ကိုခြေခံ။ဘာကိုကျင့်ရမှာလဲ
။
ပฏิပတ်ကြီးကိုကျင့်ဒီလိုမဟုတ်လား။အေးမြန်မာလိုတော်တော်ချင်းချင်းနဲ့ပြောလိုက်တဲ့အခါကျတော့နာကဘာလို့ရမှာလဲ။တရားနာဉာဏ်ကဘာလို့ရမှာလဲ။ခန္ဓာဆိုင်ပြန်ပြောစမ်း။နာကတရားနာဉာဏ်ကခန္ဓာဆိုင်ဒီလိုမဟုတ်လား။ဒီတော့တရားနာနေရောင်နဲ့ပြီးပါမလားတရားနာတာကဘာသာသနာခန္ဓာဉာဏ်စိုက်တာကဘာသာသနာပฏิပတ္တိသာသနာဒီလိုမလားကဲပฏิပတ္တိသာသနာလေးဖြစ်အောင်ကြိုးစားလိုက်တဲ့အခါကျတော့မိမိတို့ကနေပြီးတော့เนาะအဲဓမ္မကွန်ကလေးထိုင်ကြုံကြုံလေးထိုင်မျက်လွာကလေးချမျက်လုံးကလေးမိတ်ပါးစပ်ကလေးပိတ်ဒီလိုမလားအဲဒီလိုပိတ်ပြီးတော့မိမိတို့ရဲ့တဏ္ဍာမှာအဲတတိလေးနဲ့ကပ်ပြီးတော့ကြီးလိုက်တဲ့အခါကျတော့တခြားအတွေ့မှလားဝင်လေထွက်လေတွေ့မှလားဝင်လေထွက်လေကသူကထင်ရှားနေတာကိုအေးထင်ရှားနေတဲ့တရားဆိုတော့သူကတော့ကျုပ်အဲတမင်းတွေကမကျိုးပန်းရပြီမဲ့လို့လည်းပဲအလွယ်တကူမတွေ့ရဘူးလားတွေ့နေရမှလားအဲဒီလိုတွေ့နေရတော့ဝင်လေထွက်လေလေးကိုညာကလေးနဲ့စားကြည့်တတိကလေးနဲ့ကပ်ကြည့်တမာရီလေးနဲ့စူးစားကြည့်ဒီလိုမလားအဲဒီလိုစူးစားကြည့်လိုက်တဲ့အခါကျတော့ဝင်လေထွက်လေတခြားသဘောလားရုံးရသဘောလားအဲ့ဒီရောရသဘောလေးကိုကြည့်နေကြည့်နေရင်လည်းဩတာရောရသဘောလေးပဲရုပ်ဆိုတာပုဂ္ဂိုလ်တ attva ဟုတ်ရဲ့လားယောက်ျားမိမကဟုတ်ရဲ့လားယောက်ျားပုဂ္ဂိုလ်တ attva လည်းမဟုတ်ယောက်ျားမိမလည်းမဟုတ်ဘူးဆိုငါကဟုတ်ရဲ့လားသူကဟုတ်ရဲ့လားငါလည်းမဟုတ်သူလည်းမဟုတ်တဲ့တခြားသဘောလေးလားဓမ္မသဘောလေးလားဩဟောတာလေးကဓမ္မသဘောတရားလေးပါပဲလို့တတိထာဝရိယဆိုင်ဉာဏ်ကလေးနဲ့ကြည့်ပြန်ပြောစမ်းတတိထာအဲ့ဒီလိုကြည့်လိုက်တဲ့အခါကျတော့ဝင်လေထွက်လေဆိုတဲ့ရောရသဘောလေးမသိရဘူးလားသိရလား။ဩဝင်လေထွက်လေဆိုတဲ့ရောရသဘောလေးသိရပြီ။ဟုတ်ရဲ့လား။အဲ့ဒီလိုသိတဲ့အခါတော့ကဲစိုက်ကြည့်လိုက်တဲ့အခါမှာတဲ့ဝင်လေဆိုတဲ့ရောရသဘောလေးကလည်းပဲအမြဲတည်တက်နေတယ်လားဖြစ်ပြီးတော့ပြတ်သွားတာလား။ထွက်လေဆိုတဲ့ရောရသဘောလေးကလည်းအမြဲတမ်းဖြစ်နေတာလားဖြစ်ပြီးတော့ပြတ်သွားတာလား။တည်တက်နေတဲ့သဘောလားဖြစ်ပြီးတော့ပြတ်သွားတဲ့သဘောရှိတာလား။ဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်ပြပြသွားတဲ့သဘောတရားမဟုတ်လို့တခြားလားအိစာလားဖြစ်ပြသဘောတရားနဲ့အများနဲ့နှိမ့်ဆက်နေတာမဟုတ်လို့တခြားလားဒုက္ခတရားလားအေးဖြစ်သဘောလေးကလည်းငါဟုတ်ရဲ့လားပြသဘောလေးကလည်းငါဟုတ်ရဲ့လားဖြစ်သဘောလေးကလည်းငါမဟုတ်ပြသဘောလေးကလည်းငါမဟုတ်ဒီလိုမလားငါမဟုတ်တဲ့တရားစီတခြားတရားလားအနတ္တတရားလားဩဒီလိုတော့ဝင်လေလေးကိုမြင်လိုက်တဲ့အခါကျတော့အေးမိညာကလေးနဲ့သာကြည့်မယ်ဆိုရင်အမှန်တိုင်းသာသိလိုက်မယ်ဆိုရင်ဝင်လေထွက်လေဆိုတာသည်တခြားတရားလားအနိစ္စဒုက္ခအနတ္တတရားလားအနိစ္စလက္ခဏာရှိတဲ့တရားဟုတ်တယ်မလားအနိစ္စလက္ခဏာရှိတဲ့တရားနော်အာဒုက္ခလက္ခဏာကောင်မရှိဘူးလားရှိလားဒုက္ခလက္ခဏာရှိတဲ့တရားအနတ္တလက္ခဏာကောင်မရှိဘူးလားရှိလားအနတ္တလက္ခဏာရှိတဲ့တရားမမြဲတာကအနိစ္စမမြဲတာကမမြဲတဲ့သဘောလေးကလက္ခဏာမမြဲတဲ့သဘောလေးကမမြဲတဲ့သဘောတရားရှိမမြဲတဲ့သဘောရှိတဲ့တရားမို့လို့အနိစ္စလက္ခဏာရှိတဲ့တရားဟုတ်ရဲ့လားမမြဲတဲ့သဘောရှိတဲ့တရားမို့လို့ဘယ်လိုပြောမလဲအနိစ္စလက္ခဏာရှိတဲ့တရားအော်အဲ့ဒီမမြဲတဲ့သဘောသည်ချမ်းသာတဲ့သဘောလားဆင်းရဲတဲ့ဆင်းရဲတဲ့သဘောလားချမ်းသာကိုဖြစ်စေတတ်တာလားဆင်းရဲကိုဖြစ်စေတတ်တာဆင်းရဲတာကဒုက္ခဆင်းရဲတဲ့သဘောကလက္ခဏာဆင်းရဲတဲ့ဘောရှိတဲ့တရားမို့လို့ဒုက္ခလက္ခဏာရှိတဲ့တရားဒီလိုမလားကိုယ်ပိုင်တဲ့တရားလားမပိုင်တဲ့တရားလားအာကိုယ်မပိုင်ဘူးဆိုတာတခြားလားအနတ္တလားအနတ္တမပိုင်တာကဘာလဲတော့မပိုင်တဲ့ဘောလေးကမပိုင်တဲ့ဘောရှိတဲ့တရားမို့လို့သူကဘယ်လိုပြောမလဲအနတ္တလက္ခဏာရှိတဲ့တရားပြန်ပြောစမ်းအော်ဒီတော့ဝင်လေထွက်လေဆိုတဲ့ယုတ်တရားလေးကယုတ်တရားလေးကိုကြည့်လိုက်တဲ့အခါကျတော့အနိစ္စလက္ခဏာလည်းမရှိဘူးလားရှိလားဒုက္ခလက္ခဏာလည်းမရှိဘူးလားရှိလားအနတ္တလက္ခဏာလည်းမရှိဘူးလားရှိလားလက္ခဏာဘယ်နှပါးရှိတော့လက္ခဏာ၃ပါးရှိတဲ့တရားသည်တဲ့အမြဲတမ်းဖောက်ပြန်ပြည့်စုံနေတဲ့တရားမို့လို့ဒုက္ခသစ္စာတရားခေါ်မလားဒုက္ခသစ္စာတရားခေါ်မလားဖြစ်ပြပါသစ္စာတော့ဩဒုက္ခသစ္စာရှိနေတဲ့တရားပဲ ဩဝင်လေထွက်လေတဲ့ယောက်တရားကလေးကဒုက္ခသစ္စာတရားလေးပါပဲလို့မသိရဘူးလားသိရတခြားနဲ့သိတာလားဉာဏ်နဲ့သိတာအေးအဲ့ဒီလိုပဲဝင်လေထွက်လေလေးကိုကြည့်နေရင်ကြည့်နေရင်နဲ့မိမိတဏ္ဍာမှာနည်းနည်းလေးကြာလာတဲ့အခါကျတော့နားရဲကျင်းနေ၊ကြိုက်ကျဲခဲတဲ့တောင်းနေတင်းနေအမျိုးမျိုးသောဖောက်ပြန်မှုလေးတွေမဖြစ်ဘူးလားဖြစ်လားအဲ့ဒီတရားကလေးတွေကြည့်လိုက်ပြန်တော့လည်းပဲနားရဲသဘောလေးကြည့်လိုက်တော့ဒုပေါင်းကခြေလက်ကနားရလားနားတတ်တဲ့သဘောလေးကနားရလားနားတတ်တဲ့သဘောလေးသည်ငါဟုတ်ရဲ့လားသူကဟုတ်ရဲ့လားပုဂ္ဂိုလ်တ attva ကဟုတ်ရဲ့လားပုဂ္ဂိုလ်တ attva မှမဟုတ်ပဲပဲနားတတ်တဲ့သဘောလေးပဲဒီလိုမလားဒုပေါင်းကခြေလက်ကဟုတ်ရဲ့လားဒုပေါင်းကခြေလက်မှမဟုတ်ပဲပဲနားတတ်တဲ့သဘောလေးပဲဆိုတော့ပညာတင်ထားတဲ့သဘောသူ့မှာရှိရဲ့လားဒုပေါင်းကခြေလက်ကတခြားသဘောလားပညာသဘောလားနာတရသဘောလေးကတခြားလားပရမလားအဝိဇ္ဇမာနအဲဝိဇ္ဇမာနသဘောမျိုးနဲ့တင်ထားတဲ့အာရုပ်ဆိုတဲ့ပညာနာဆိုတဲ့ပညာဒါတော့ရှိတာပေါ့နော်ဒါကတော့မပြောပလောက်တဲ့သဘောတရားပဲဟုတ်ရဲ့လားအဲပုဂ္ဂိုလ်တ attva ငါတရပါယောက်ျားမိန်းမလို့ယူထားတဲ့ပညာသူ့မှာရှိရဲ့လားအေးတခြားတရားလားပရမတရားလေးလားဒီတော့နာတရသဘောလေးကလည်းတခြားလားပရမလားကျင့်တဲ့သဘောလေးကလည်းတခြားလားပရမလားအဲ့ဒီပရမသဘောတရားလေးတဲ့ပုဂ္ဂိုလ်ရီလားတ attva ရီလားသဘောတရားလေးလားသဘောတရားလေးကိုသဘောတရားလေးပါပဲလို့သိလိုက်တဲ့အခါကျတော့တခြားလားမြင်မှန်ရပါတာလားပုဂ္ဂိုလ်တ attva မြင်နေမစိတ်သုံးဘူးလားစိတ်သုံးသွားလားအစိတ်သုံးသွားတာမြင်မှန်ရပါပြီဒီလိုမလားအဲ့ဒီလိုကျင့်နေရင်ကျင့်နေတဲ့ဩဖောက်ပြန်တဲ့သဘောတရားသည်တခြားကဖောက်ပြန်တာလားယောကဖောက်ပြန်တာလားသိတာကတခြားကသိတာလားနာကသိတာလားနာဖောက်ပြန်တာကဘယ်လိုကဖောက်ပြန်နေနာရလို့သိတာကဘယ်လိုကသိတယ်နာကသိတယ်ဒီလိုမလားအဲ့ဒီယောက်တရားကြည့်ပြန်တော့လည်းပဲမြဲတာလားမမြဲတာလားမမြဲတဲ့သဘောမရှိဘူးလားရှိလားမမြဲတဲ့သဘောရှိတဲ့တရားမမြဲတဲ့သဘောရှိတဲ့တရားမဟုတ်လို့ဆင်းရဲတဲ့သဘောကမရှိဘူးလားဆင်းရဲတဲ့သဘောရှိတဲ့တရားကိုယ်ပိုင်တဲ့တရားလားမပိုင်တဲ့တရားလားမပိုင်တဲ့သဘောရှိတဲ့တရားဒီလိုမလားလက္ခဏာဘယ်နှပါးရှိတော့ဘာလက္ခဏာတွေတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာရဲ့သုံးပါးနဲ့မပြည့်စုံဘူးလားပြည့်စုံနေလားလက္ခဏာရဲ့သုံးပါးနဲ့ပြည့်စုံနေတဲ့တရားသည်တဲ့ချမ်းသာတဲ့တရားလားဆင်းရဲတဲ့တရားလားဒုက္ခသစ္စာလားဒုက္ခသစ္စာလားဒုက္ခသစ္စာတရားဒီလိုမလားအဲသိတတ်ပါတယ်ဆိုတော့သိပါတယ်ဆိုတော့ဉာဏ်တရားကလေးကိုတစ်ခါပြန်ပြီးတော့ကြက်ခတ်ကြည့်ကြသောဆိုနော်နာရာကိုသိတာကတခြားလားနာလားကျင်နာကိုသိတာလည်းတခြားလားနာလားကြိုက်တာကိုသိတာလည်းတခြားလားနာလားပူတာရတာသိတာလည်းတခြားလားနာလားသုတ်တာရတာသိတာလည်းတခြားလားနာလားအဲ့ဒီနန္ဒရားကလေးကြည့်ပြန်တော့လည်းပဲတဲ့နာဆိုတာဟာလည်းပဲပုဂ္ဂိုလ်တ attva လားသဘောတရားလေးလားမျက်စိနဲ့ကြည့်လို့ရတာလားဉာဏ်နဲ့မှကြည့်လို့ရတာလားပုံမှန်တရားရှိတဲ့တရားလားမရှိတဲ့တရားလားအကောင်တည်းရှိတဲ့တရားလားမရှိတဲ့တရားလားအထည်ရှိခန္ဓာလားအထည်ပြောက်ခန္ဓာလားအဲ့ဒီရေပြောက်ခန္ဓာဒီတရားတရားလားသဘောတရားလေးလားရုပ်သဘောလားနာမ်သဘောလားအဲ့ဒီနာမ်သဘောပါပဲလို့သိလိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva မြင်နေတယ်မစိတ်သုံးဘူးလားစိတ်သုံးသွားအမြင်မှန်လေးတွေမရဘူးလားရပါအဲ့ဒီလိုရသွားတဲ့အခါတော့ဆက်ပြီးတော့ကြည့်လိုက်တဲ့အခါသူကလည်းပဲဖြည့်ပြီးရတည်တတ်နေတာလားပြက်ပြက်သွားတာလားဖြည့်ပြက်ပါသိစားတော့အနိစ္စလက္ခဏာမရှိဘူးလားဒုက္ခလက္ခဏာမရှိဘူးလားအနတ္တလက္ခဏာမရှိဘူးလားလက္ခဏာရဲ့သုံးပါးနဲ့ပြည့်စုံတဲ့တရားသည်ဒုက္ခသစ္စာလားဒုက္ခသစ္စာလားဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်မိမိခန္ဓာကိုဆံများကနေခြေပြားအထိတခါနာခန္ဓာကိုတစ်ခုလုံးကြည့်လိုက်တဲ့အခါကျတော့ဉာဏ်ကလေးနဲ့ထောက်ထောက်ပြီးတော့ကြည့်လိုက်တဲ့အခါမှာပုဂ္ဂိုလ်တ attva ရှာလို့ရရဲ့လားယောက်ျားမိန်းမရှာလို့ရရဲ့လားပုဂ္ဂိုလ်လည်းပြောက်တ attva လည်းပြောက်ငါလည်းပြောက်သူလည်းပြောက်ပုဂ္ဂိုလ်တ attva မှာစိတ်သုံးနေတဲ့အခါကျတော့ဒိဋ္ဌိဆိုတဲ့ကိလေသာလေးတွေလည်းမစင်မလားစင်အမှားတသီတော်ဝိဇ္ဇာတရကိလေသာတွေကိုမစင်မလားစင်လားတာယာဘောယာတမဖွေယာများရှိသေးလားတဏှာကိလေသာကိုမစင်မလားစင်လားအဝိဇ္ဇာလဲချုပ်ဒေတိကိလေသာလဲချုပ်တဏှာကိလေသာလဲချုပ်ခိတ္တခဏပင်ချုပ်ပင်ချုပ်ကြတော့လည်းပဲအဲ့ဒီတရေငါးပင်ကိလေသာလေးတွေချုပ်ချုပ်သွားတဲ့အခါကျတော့ဉာဏ်ကလေးတွေစားထုတ်ပြီးတော့မပေါ်ဘူးလားပေါ်နေလားအရင်တော့ကိလေသာတွေပေါ်တဲ့နေရာမှာအခုဘယ်လိုပေါ်နေတော့ဉာဏ်တရားလေးတွေပေါ်တဲ့တော့ကိလေသာလေးတရားလေးတွေဝင်ဝင်ရနေလားအဲ့ဒီဉာဏ်တရားတွေတခြားတရားလားမဂ်ကင်တရားလားသစ္စာနည်းနဲ့ပြောတော့ဗာသစ္စာမဂ္ဂသစ္စာအဲ့ဒီမဂ္ဂသစ္စာလေးတွေထက်ကထက်ကထက်ကပြောင်းအကောင်းတဲ့ကောင်းအောင်ပွားပွားပြီးတော့ပြေးလိုက်တဲ့အခါကျတော့ ဖြစ်ပြတယ်မြာကနေဖြစ်ပြတယ်မမောမလားမောဟောဒီဖြစ်ပြခြင်းနဲ့ပြမနေခြင်းတော့ဘာကိုညုံပါတယ်မောပါတယ်ညီငွေပါတယ်ဆိုတော့နော်ဟောဒီဖြစ်ပြတဲ့ဘောကိုဥပိ္ပခပြုတ်လို့တဲ့ဘောတွေမပေါ်ဘူးလားပေါ်လားလားအဲဒီဥပိ္ပခဖြစ်ပြတဲ့ဘောကိုဥပိ္ပခပြုတ်ပြီးတော့နော်အဲဒီဖြစ်ပြကိုဥပိ္ပခပြုတ်လဲပြုတ်ပြီးတော့မဖြစ်မပြတ်တဲ့နိဗ္ဗာန်ကိုလှမ်းပြီးတော့မျက်မှောက်ပြုတ်လာတဲ့အချိန်ကျတော့မိမိတို့ရဲ့တဏ္ဍာမဝိပဿနာဉာဏ်ကနေပြီးတော့လောကတ္တရာမဉာဏ်မကိုဘူးလားကုသလောကတ္တရာမဉာဏ်အစစ်မရောက်ဘူးလားရောက်သွားအဲဒီလောလောကတ္တရာမဉာဏ်အစစ်ရောက်သွားတဲ့အခါကျတော့လောကတ္တရာမဉာဏ်ရဖို့ရန်အတွက်မဂ်ကြီးအချင်းကောင်းချင်းမြတ်တွေနဲ့မိမိခန္ဓာကိုယ်ကိုရှုမှတ်သုံးသပ်ပွားများပေးနေတာကဘာသာသနာပฏิပါတိသာသနာဘာသာသနာပါလေနောက်ဆုံးလောကတ္တရာမဉာဏ်ရောက်တော့လေနိဗ္ဗာန်ချမ်းသာမျက်မှောက်ပြုတ်နေတဲ့အခါကျတော့သိသိသိတတ်တဲ့တရားတွေထိုးထွင်းပြီးတော့မသိဘူးလားသိသွားလားအဲ့ဒါကြတော့ဘာသာသနာတော်ပရိဝိဒသာသနာမဆိုင်ဘူးလားဆိုင်သွားလားတခြားကြောင့်ဆိုင်တာလားကျင့်လို့ဆိုင်တာလားကျင့်တာလဲတခြားကြောင့်ကျင့်နိုင်တာလားသိလို့ကျင့်နိုင်တာလားဒီတော့သိအောင်ကြိုးစားတာကဘာသာသနာကျင့်တာကဘာသာသနာသိသိသိတတ်တဲ့တရားတွေအစွမ်းဆုံးသိသွားတာကဘာသာသနာသာသနာဗနိယကိန်းသွားတော်တခြားပုဂ္ဂိုလ်မှာကိန်းတာလားကျင့်တဲ့ပုဂ္ဂိုလ်မှာကိန်းတာလားအေးဒီတော့ကျင့်နေတဲ့ပုဂ္ဂိုလ်များဒီသာသနာ300ကိန်းကနေ့တော့나이စီလို့ဒါရုခေါ်တော့ကြအောင်စို့